Dine nasat taunye shila natang sashiku jadavrini. Pakei maingu sa piamiro sabame. Bene a jamaru pakei maing aramana tingaha patama atloa. No, ne neli jandide. Did I jano jamaru salime? Hobila. So ye jama piomave. ที่อายุงเตเรเอากะธรรมายุงธรรมายุงที่อปอเลบาลิปัญญะลุยีไปบาปัญญะลุยีไปบาปัญญะธรรมายุงตะคาดิเบ่เนี่ยแตนเอาลาเก้บาดิมาเลกะต้ายปัญญะเสบาเนาะดิจาเรมาปัญญะเลแท้ไปบา เอาล่ะเวอตุบาปัญญะเสบากายกระดาตติอานาปานัตติปี้เยมิญซองเลดีเนียลีมาဖြတ်ထားပြီးပါຢາပြီလားရှင်ဒီတမာယုံရဲ့အပေါ်မှာပညာဆိုပြီးရေးပေးပါ ပြီးတော့ဒီဘက်เนาะဒီပစ္စည်းအောက်တဲ့တဲ့ဟာကတိုင်းပညာဆယ်ပါဒီကြားထဲမှာပညာလေးထည့်ပါမယ်တခါအတုပါပညာဆယ်ပါရပါပြီလားရှင်အဲ့ဒါပြီးရင်ကာယကရာတတိအာနာပါဏတတိဆိုပြီးတော့ဒီဘက်ဘေးမှာမြင်းဆောင်လေးဖြတ်ထားပြီးပါเนาะ ပြီးလို့ရှိရင်နောက်တစ်ချောင်းဆင်းပါမယ်အာကာဆိုတာဘာကိုပြောတာလဲအာကာတာနင်္စာယရနာစိတ်เนาะအာကာတာနင်္စာယရနာစိတ်ဟုတ်ပြီလားအာကိန်ဆိုတာအာကိန်စင်ညာယရနာစိတ်ဒီဘက်မှာအဲ့ဒီဓမ္မယုံဓမ္မလဲဓမ္မယုံမယ်ဟုတ်ပြီเนาะဓမ္မယုံမှာလဲဒီမှာလဲပညာဓမ္မယုံဆိုပြီးတော့ရေးပေးပါ နောက်ဒီတင့်တဲ့တန်တန်လေးမှာတင့်လို့ရေးပေးပါဒီဘက်မှာပညာဓမ္မယုံလို့ရေးပါတစ်တို့ချလာတဲ့စီပါဟိုဘက်ဘေးကကတ်ရဲ့တင့်ကလေးရေးပေးပါရပါပြီလားကျွန်မဆက်တိုက်ပဲပြောသွားပါမယ်ဒီနောက်တစ်ချောင်းမှာမဟက်ခုတ်ဓမ္မယုံလို့ရေးပေးပါ မဟက်ခုတ်ဓမ္မယုံဒီအကွက်မှာပြီးလို့ရှိရင်အဲ့ဒီဘေးမှာတစ်ကလေးရေးပေးပါရပါလားရှင်နောက်တစ်ခါဆက်ပြီးတော့ဒီမှာလေဓမ္မယုံပဲဒီမှာကျတော့ဓမ္မယုံပဲဓမ္မယုံဘေးမှာတစ်ကလေးရေးပါ ဒီတစ်တော့ကဓမ္မယုံအားလုံးကိုပြောတာဒါပေမဲ့ဘာဖြစ်လဲဒီအပေါ်ကအကွက်မှာပညာဓမ္မယုံနောက်တစ်ကွက်မှာလဲပညာဓမ္မယုံနောက်တစ်ကွက်မှာကတော့မဟက်ခုတ်ဓမ္မယုံဒီတစ်ကွက်မှာကတော့ဓမ္မယုံเนาะဒီဘက်ဘေးမှာအားလုံးသုံးကွက်လုံးဒီသုံးကွက်လုံးကတစ်ကလေးတွေပဲသွားမယ်တစ်ပဲသွားမယ်ဟုတ်ပြီเนาะရပြီเนาะအဲ့ဒါဆိုရင်ဒီမှာ ဒီမှာဆိုလို့ရှိရင်အာကာလို့မြင်အာကာတာနင်္စာယရနာကုသိုလ်ကရိယာလို့ပူဆောင်မယ်ဟုတ်ပြီနော်ဒီအာကိန်ဆိုရင်လေအာကိန်စင်ညာဟုတ်ပြီဒီမှာဝိညာဆိုရင်ဝိညာနာတိညာယရနာဟုတ်ပါပြီဒီမှာကော တခါကျမအော်ဒီမှာကြံခဲ့တယ်ကျမအဘိညင်ဂျားထဲမှာလေးမြားလေးထိုးပြီးတော့ဒွေလို့ထည့်ပြပါအဘိညင်ဒွေကျင်တော်ရပါလားရှင်ညာရင်ကျမတစ်ခေါက်ပူဇော်ပြပါမယ်အဘိညင်ဒွေကျင်တော်ရူပစိတ်55ပါးတည်တဲ့လာပါမယ်ကတိုင်းပညာ 70 ပါး အတုပပညာ 70 ပါးကာယကရာတတိအာနာပါနတတိ อานาปานะตติอานาปานะပဲမဟုတ်เนาะอานาปานะตติไอ้นี่มาขณะนี้น้ามั้ยဟုတ်ပြီเนาะมิตรกรุณามุทิตาอุปิขาหูโตธรรมวิหารเตีย4บะดิมิตรกรุณามุทิตาอุปิขาဆိုတာဘာဖြစ်လဲธรรมวิหารเตีย4บะကိုပြောတာဟုတ်ပြီလားအဲ့ဒါဆိုရင်ကျမတို့ပေါင်းကြည့်အောင်10ရဲ10ရဲဆို2020ရဲ့ဒီက2ပါးရဲ့ဆိုရင်22 22ရဲ့ဒီက4ပါးရဲ့ဆိုရင်26ပါးဘောင်း26ပါးတော့ပညာဓမ္မယုံကိုအာယုံပြုဤတစ်ခေါက်ထပ်ပူဇော်ပါပြပါအောင်မယ်အဘိညာဉ်တွေကျင်တော့ရူပစိတ်15ပါးသည်ကတိုင်းပညာ10ပါးအတုပပညာ10ပါးကာယကရာတတိအာနာပါနတတိမေတ္တာကရုဏာမုဒိတာဥပိ္ပခာဟုသောဗြဟ္မာဝိဟာရတရား4ပါးဘောင်26ပါးသောပညာဓမ္မယုံကိုအာယုံပြု၏ရပြီနော်ဒီတက်ကအရင်ပူဇော်မယ်ဒီဘက်နှစ်အချမ်းသွားတယ်ပြီးရင်ကျမဒီအာယုံပေါ်မှာ3လေးဆိုတော့3ရဲ့ဒီဘက်အချမ်းကိုပူဇော်တာဟုတ်ပြီနော်ဒီဘက်က1တို့3တို့4တို့4တို့ဒီ1တွေကိုခြံထားတယ်ဘာဖြစ်လဲဒီပထမလွှာမှာဒီ3လေးအာယုံရဲ့အောက်ကဒီဘက်လဝဲဘက်အချမ်းပူဇော်ွားတယ်ဟုတ်တယ်နော်အပေါ်တုံးကလည်းဒီ6တွေကိုပူဇော်ွားတယ်လေမှတ်မိပါသလားရှင်အဲ့ဒါဆိုရင်တပားမိတ်ဆွေတို့အတူတူပူဇော်ကြည့်အောင်တွေ့ကျင်သောရူပစိတ်15ပါးတိပညာ10ပါးအတုပပညာ10ပါးကာယကတာတတိအာနာပါနတတိမေတ္တာကရုဏာမုဒိတာဥပိ္ပခာဟုသောဗြဟ္မာဝိဟာရတရား4ပါးဘောင်း26ပါးသောပညာဓမ္မယုံကိုအာယုံပြု၏ဓမ္မမိတ်ဆွေတို့ဤဘက်တစ်ခေါက်ပူဇော်ကြည့်ပါဦးပါဘီနောက်တစ်ခါလောက်ပူဇော်ကြည့်ပါဦးရပါပြီလားရှင်ရရင်နောက်တစ်ချောင်းတက်ပါမယ်ဒီမှာနှစ်ကွက်ရှိပါတယ်ရှေ့ကတစ်ကွက်ကိုအရင်ပူဇော်ပါမယ်အာကာသနင်းစာယရဏစိတ်3ပါဟုတ်ပြီနော်သူနဲ့သက်ဆိုင်တာကဒီအရှိအကွက်ပါပဲကောင်းငင်ပညာကြည့်လို့တက်ပါပြီနော်အဲ့ဒါဆိုကျွန်မပူဇော်ပြပါမယ်အာကာသနင်းစာယရဏစိတ်3ပါသည်ကောင်းကင်ပညာဟုဆိုအပ်သောပညာဓမ္မယုံကိုအာယုံပြု၏နောက်တစ်ခေါက်ထပ်ပူဇော်ပြပါမယ်အာကာသနင်းစာယရဏစိတ်3ပါးသည်ကောင်းကင်ပညာဟုဆိုအပ်သောပညာဓမ္မယုံကိုအာယုံပြု၏ဓမ္မမိတ်ဆွေတို့တူတူပူဇော်ကြည့်အောင်နောက်တစ်ခါပူဇော်ပါဦး ောက်ပြီးနောက်တစ်ခါအာကိစညာယရနာစိတ်၃ပါးသည်နတ်ထိဘောပညာဟုဆိုအပ်သောပညာဓမ္မယုံကိုအာယုံပြု၏နောက်တစ်ခါကျွန်မထပ်ပူဇော်ပြပါမယ်အာကိစညာယရနာစိတ်၃ပါးသည်နတ်ထိဘောပညာဟုဆိုအပ်သောပညာဓမ္မယုံကိုအာယုံပြု၏ဓမ္မမိတ်ဆွေတို့ပူဇော်ကြည့်ပါဦးအာကိစညာယရနာစိတ်၃ပါးသည်နတ်ထိဘောပညာဟုဆိုအပ်သောပညာဓမ္မယုံကိုအာယုံပြု၏တစ်ခေါက်ထပ်ပူဇော်ပါဦးနောက်တစ်ကြောင်ဆက်ဆင်းမယ်ရပါသလားရှင်ရလားထကြအဲ့ဒါဆိုရင်နောက်တစ်ကြောင်ဆင်းပါမယ်ဝိညာဉ်ဉ္စာယတနာစိတ်၃ပါးသည်သူနဲ့သက်ဆိုင်တာဒီရှေ့ကွက်ပါပဲအာကာသဉ္စာယတနာကုသိုလ်ကရိယာဟုဆိုအပ်တော့ဒီပါကျွန်မဗာရေးထားခိုင်းလေမဟာခုံးဓမ္မယုံကိုအာယုံပြုဤသူကမဟာခုံးစိတ်မဟုတ်ဘူးလားမဟာကုတ်စိတ်မို့မဟာကုတ်ဓမ္မယုံပေါ့ဟုတ်ပြီနော်ကျမတစ်ခေါက်ထပ်ပူဇော်ပြပါမယ်ဝိညာဉ်ဉ္စာယရနာစိတ်၃ပါးသည်အာကာသဉ္စာယရနာကုသိုလ်ကရိယာဟုဆိုအပ်သောမဟာကုတ်ဓမ္မယုံကိုအာယုံပြု၏ဓမ္မမိတ်ဆွေတို့တူတူပူဇော်ကြည့်အောင်ဝိညာဉ်ဉ္စာယရနာစိတ်၃ပါးသည်အာကာသဉ္စာယရနာကုသိုလ်ကရိယာဟုဆိုအပ်သောမဟာခုံးဓမ္မယုံကိုအာယုံပြု၏တစ်ခေါက်ဓမ္မမိတ်ဆွေတို့ရွယ်ပူဇော်ကြည့်ပါဦးဟုတ်ပါပြီနောက်တစ်ကြောင်းကနေဝတိညာနာတိညာယရနာစိတ်၃ပါးသည်အာကိဉ္စညာယရနာကုသိုလ်ကရိယာဟုဆိုအပ်သောမဟာကုတ်ဓမ္မယုံကိုအာယုံပြု၏နောက်တစ်ခေါက်ကျွန်မထပ်ပူဇော်ပြပါဦးမယ်နေဝတိညာနာတိညာယရနာစိတ်၃ပါးသည်အာကိဉ္စညာယရနာကုသိုလ်ကရိယာဟုဆိုအပ်သောမဟာကုတ်ဓမ္မယုံကိုအာယုံပြု၏တူတူပူဇော်ကြည့်အောင
်
နောက်ထပ်တစ်ခေါက်လောက်ပူဇော်ကြည့်ပါဦးဟုတ်ပါပြီတခါနောက်တစ်ချောင်းထပ်ဆင်းပါမယ်လောကုတ်ဆိုတာကလောကုတ္တရာစိတ်၈ပါလောကုတ္တရာစိတ်၈ပါသည်နိဗ္ဗာန်ဟုဆိုအပ်သောဓမ္မယုံကိုအာယုံပြု၏နော်လောကုတ္တရာစိတ်၈ပါသည်နိဗ္ဗာန်ဟုဆိုအပ်သောဓမ္မယုံကိုအာယုံပြု၏တစ်ခေါက်ပူဇော်ကြည့်ပါမယ
်
အဲ့ဒါဆိုရင်ကျမတို့ဒီအကွက်ကလေးကိုတစ်ခေါက်လောက်ပူဇော်လို့ရမလားပူဇော်ရအောင်အဘိင္ရေ
တ
ိဘောရူပစေ15ပါးသည်ကတိုင်းပညာဆဲ6ပါးသောပညာဓမ္မယုံကိုအာယုံပြု၏အာကာသဉ္စာယတနာစိတ်၃ပါးသည် ကောင်းငင်ပညာဟုဆိုအပ်သော
ဤရဲ့ဓမ္မယုံကိုအာယုံပြု
၏အာကိစိညာယရနာစိတ်သုံးပါသည
်တန်တိဘောပညာဟုဆိုအပ်သောဤရဲ့ဓမ္မယုံကိုအာယုံပြု
၏ဝိညာဉ်ဉ္စာယရနာစိတ်သုံးပါသည်အာကာသနိစာယရနာကုသိုလ်ကရိယာဟုဆိုအပ်သော
အေကုဓမ္မယုံကိုအာယုံပြု၏ဧဝတိညာနာတိညာယရနာစိတ်သုံးပါသည
်အာကိဉ
္စိညာယရနာ
ကုသိုလ်ကရိယာဟုဆိုအပ်သောမဟေကု
ဓမ္မယုံကိုအာယုံပြု၏
လောကုတ္တရာစိတ်ရှိပါသည်နိဗ္ဗာန်ဟုဆိုအပ်သောဓမ္မယုံကိုအာယုံပြု၏ဆိုရင်ကျမတို့ဒါပထမအလွှာပြီးပြီကျမတို့ဒီပထမအလွှာကိုအစတစ်ခေါက်စာနှွေးတဲ့အနေနဲ့ပူဇော်မယ်ပူဇော်နိုင်မလားအဲ့ဒါဆိုစောက်လေးတွေအရင်ဖွင့်ပါခေါင်းစဉ်ကစပြီးသွားမယ်နော်စာမျက်နှာ81မဆုစောက်စာမျက်နှာ81တချို့လည်းအလွတ်ရလောက်ပြီပေါ့သုံးရက်တောင်ရှိနေပြီလေရပြီလားခေါင်းစဉ်အရင်စပြီးပူဇော်မယ်ပကိန်းပိုင်အာရမဏတင်္ဂဟရူပယုံတတယုံ
နာယုံရတယုံဝရယုံဓမ္မယုံ
ကျမအတန်ကြီးပဲအရင်ထွက်လို့မရအောင်လေဓမ္မမိတ်ဆွေတို့လည်းထွက်မှဖြစ်ပါလေဟုတ်တယ်နော်ဆိုရင်ပြန်ပြီးပူဇော်မယ်ပကိန်းပိုင
်
ရူပယုံ
တတယုံဉာဏယုံရတယုံဝရယုံ
ဓမ္မယုံဟုတ်ပြီအထိဘယ်နဲ့သွားမယ်ရူပအစင်းအမျိုးမျိုးသည်အတန်အမျိုးမျိုးသည
်တဏ္ဍယုံမိ
အနတ်အမျိုးမျိုးသည
်တဏ္ဍယုံမိ
အရာသာအမျိုးမျိုးသည
်ရာသာယုံမိ
အတွေ့အထိအမျိုးမျိုးသည
်ဝေဟယုံမိ
ကြံသောတိပွဲသဘောတရားအမျိုးမျိုးသည်ဓမ္မယုံမိတရားကုန်နဲ့သွားမယ်ရူပယုံယုတ်တပါသည်ရူပယုံမိဤတတ္ထာယုံယုတ်တပါသည်တတ္ထာယုံမိဤ
ကံတတ္ထာယုံယုတ်တပါသည
်ကံ
တတ္ထာယုံမိဤတတ္ထာယုံယုတ်တပါသည်ရတ္ထာယုံမိဤ
ပထဝီတေဇောဝါယောဟုဆိုအပ်သောพุทธาบายุงยุคต้องบาติพ
ุ
ทธาบายุงมีจันโต
489
52ยุคกตาระยุง5ทุกขมายุง16ปาน ิพพานติปิญญะติทุกขมายุงโดติธรรมายุงมีอิธรรมายุงไถต้อเตยอเจนเบตะปาเล6ปาอเจนဟုတ်ပြီအကျဉ်း6ပါးအရင်ပူဇော်မယ်ဓမ္မယုံထိုက်တော်တရားစိတ်စိတ်တည
်သာသာယုံတည်ဓမ္မယုံတည်ဣဗံတည်ပညာတည
်ဘောင်းဓမ္မယုံထိုက်တော်တရားအကျဉ်း6ပါးဒါကဓမ္မယုံထိုက်တော်တရားအကျဉ်းစေ89
ဒီမှာစင်ဒီသာသာယုံနာ
သူခုမာယုံ
စေသာနိဗ္ဗာန်တိ
ပညာတိဘောင
်းသာယုံနိုင်တော်တရားတိ
တရား64ပါအဆိုရင်ဆိုရပထမအလွှာကိုပူဇော်မယ်ဟုတ်ပြီနော်ပူဇော်ဓမ္မမိတ်ဆွေတို့ကြီးပဲပူဇော်ကြည့်ပါ
သောတာဝိဉ္ဇဉ်တွေ့သည်ဤသောကံတတယုံ
54
ပေါင်း28
ပါကိုအာယုံပြုဒီမှာလေပါးတွေမထည့်နဲ့ထောက်ထောက်ကြီးပူဇော်ရမဟာကုသိုလ်ညာနာတံပိယုတ်စိတ်လေကုသိုလ်ဘိညင်ပေါင်း 68 သောစိတ်တို့ 9 ပါးသောစိတ်အဲ့ဒီတော့မှာပဲပါးထည့်လိုက်เนาะဘာဖြစ်ဆိုကုသိုလ်ဘိညင်တပါးဆိုတာကြီးอ่ะထောက်ထောက်ကြီးပူဇော်ရတယ်လေဆိုတော့ဒါလေးကိုတစ်ခေါက်ပူဇော်ကြည့်ပါဦး
ပေါင်း၅ပါးသောစိတ်တို့သည်အရတ္တဖို့ကျင့်သောစိတ်ရှိစေဖို့ခြေလေးမှာစင်းနေရုံနေစေရှိနေပံပညာဟုဆိုအပ်သောအာယုံ၆ပါးကိုအာယုံပြုပြီးတခါနောက်တစ်ကြောင်မနောထွာတာဝဇန်တိမဟာကရိယာတံပြုတ်စိတ်လေ ကရိယာဘိညင်တိပေါင်း 68 သောစိတ်တို့သည်လုံးလုံးသောစိတ်ရှိစေဖို့ခြေလေးမှာစင်းနေရုံနေစေရှိနေပံပညာဟုဆိုအပ်သောအာယုံ၆ပါးကိုအာယုံပြုပြီးဟုတ်ပြီနောက်တစ်ကြောင်ဆက်ပါဦး
ကာယကတာတတိအာနာပါနတတိမေတ္တာကရုဏာမုဒိတာဥပိ္ပခာဟုသောဗမဝိဟာရတရား၄ပါးပေါင်း 26 ပါးပညာဓမ္မယုံကို 26 ပါးသောပညာဓမ္မယုံကိုအာယုံပြုဤဒီမှာစိတ်လည်းမထည့်အောင်ပါးလည်းမထည့်အောင် 20
ပထမအလှပီးပြီဟုတ်ပြီနော်အခုကျမဒုတိယအလှကိုတက်မယ်ဒုတိယအလှကကျမတို့ဒီဘက်ဘက်ဒီဘက်အချောင်း
မကြည့်ဘူးเนาะဒီပစ္စုပန်အာရမဏိကဆိုတဲ့ဒီအချမ်းရယ်ဒီအာယုံဆိုတဲ့ဒီအကွက်ကလေးကအကွက်ကလေးကဒီဘက်ဘဘက်ကိုမကြည့်ပဲနဲ့ညာဘက်ကကိုပဲကြည့်မယ်အဲ့ဒါဓမ္မမိတ်ဆွေတို့လေဒီမှာ1ရယ်3ရယ်4ရယ်4ရယ်ဒီ1ကလေးရယ်ကို highlight လေးအယောက်တစ်ခုနဲ့တားပေးပါလားချဲ့ပေးပါလားရမလားရပြီလားဟုတ်ပြီရရင်ကျမပူဇော်ပြပါမယ်နော်ကျမပူတစ်ခေါက်အရင်ပူဇော်ပြပါမယ်ဒါဆိုရင်ဒွေပြင်စဝိညာဉ်တစ်ဆယ်သိပါသလားမြင်ပါသလားရှင်ဟုတ်တယ်နော်ဆက်တွေတော်တွေခါတွေဇိတွေကာတွေပေါင်းလိုက်တော့တွေပြင်စဝိညာဉ်တဆယ်မနောဓာတ်၃တဒါယုံ၁၁ဟတိတုပ္ပတ်၁ဒီတဆယ်ရဲ့၃ရဲ့ပေါင်းရင်၃ရဲ့၁၁ရဲ့ပေါင်းရင်24 24ရဲ့၁ရဲ့ပေါင်းရင်25ဆိုရင်ကျွန်မတစ်ခေါက်ပူဇော်မယ်နော်တွေပြင်စဝိညာဉ်တဆယ်မနောဓာတ်သုံးတဒါယုံ၁၁ဟတိတုပ္ပတ်တိဘောင်း25ပါးသောစိတ်တို့သည်ကာမအာယုံတပါးကိုသာအာယုံပြု၏ဒီတစ်ကလေးဟာတစ်ကိုပဲပြောတာဘာအာယုံလဲဆိုတော့ကာမအာယုံဟုတ်ပြီနော်ကာမအာယုံတပါးကိုသာအာယုံပြုဤတစ်ခေါက်ထပ်ပူဇော်ပြပါအောင်မယ်တွေပြင်စဝိညာဉ်တဆယ်မနောဓာတ်သုံးတဒါယုံ၁၁ဟတိတုပ္ပတ်တိဘောင်း25ပါးသောစိတ်တို့သည်ကာမအာယုံတပါးကိုသာအာယုံပြုဤရမလားတူတူပူဇော်လို့ရမလားအဲ့ဆိုတူတူပူဇော်ကြည့်ပါရအောင်ဝိညာဉ်တဆယ်မနောဓာတ်သုံးတဒါယုံ၁၁ဟတိတုပ္ပတ်တိဘောင်း25ပါးသောစိတ်တို့သည်ကာမအာယုံတပါးကိုသာအာယုံပြုဓမ္မမိတ်ဆွေတို့ကြီးပဲတစ်ခေါက်ပူဇော်ကြည့်ပါဦးနောက်တစ်ခေါက်လောက
်ဝိညာဝိညာဉ်တဆယ်နောဓာတ်သုံးဒါယုံ၁၁ဟတိတုပ္ပတ်တိဘောင်း25ပါးသောစိတ်တို့သည်ကာမအာယုံဒါဝိညာအာယုံပြု၏
ခုကျမတို့ဒီဘက်ကကြည့်ဒီဘက်ကခဏန်းလေးတွေကိုကြည့်လိုက်ရင်1 3 4 4ဟုတ်လားဒီ1ကိုကျမတို့ပူဇော်ပြီးသွားပြီဒီအောက်မှာကတက်ဒီမှာလဲတက်လို့ကျမရေခိုင်းထားတယ်เนาะဆိုရင်ဒီမှာလဲတက်ဒီမှာလဲတက်ဒီမှာလဲတက်ဆိုရင်ကျမတို့တက်တည်းပဲအရင်ပူဇော်ပါမယ်ဒီအလဲအကွက်ကို3 4 4ကိုခြံထားမယ်ဟုတ်ပြီเนาะဆိုရင်ဒီတက်ကိုပူဇော်ပြီးွားပြီလာပြီးဇော်ပူဇော်ပြီးွားပြီဆိုရင်ဘာဖြစ်လဲဒီတက်ကိုတက်မယ်ဒီတက်မှာကျမတို့ကြည့်အောင်ဒါလဲဘာပဲလဲပညာဓမ္မယုံဟုတ်တယ်ဟုတ်ပညာဓမ္မယုံဒါရောပညာမတူဘူးလားဆိုရင်ဒီနှစ်ကြောင်းကမတူဘူးလားတူရင်ကျမတို့ပေါင်းပြီးတော့ပူဇော်မယ်ဆိုရင်ကျမတို့ဒီမှာ25ဟုတ်တယ်နော်ဒီမှာ3ဒီမှာ3ဆိုအားလုံးဘယ်လောက်ဖြစ်သွားလဲ21ဆိုရင်ဒီမှာ21ပါဟုတ်ပြီနော်ဒီနှစ်ကွက်ကိုနှစ်ကြောင်းပေါ့3ကွက်ပေါ့ပေါင်းပြီးတော့ပူဇော်မယ်ကျမပူဇော်ပြမယ်အဘိညာဉ်တွေကျင်တော်ရူပစိတ်25ပါအာကာသနိစာယရဏစိတ်3ပါအာကိဉ္စညာယရဏစိတ်3ပါဘောင်း21ပါးသောစိတ်တို့သည်ပညာတပါးယုံတပါးကိုသာအာယုံပြု၏ နောက်တစ်ခေါက်ထပ်ပူဇော်ပြပါမယ်အဘိညာဉ်တွေ့ကျင်သောရူပစိတ်15ပါအာကာသနင်းစာယရဏစိတ်3ပါအာကိဉ္စညာယရဏစိတ်3ပါဘောင်း21ပါးသောစိတ်တို့သည်ဘောင်းအာယုံပြည့်လေပညာဓမ္မယုံတပါးကိုသာအာယုံပြုဤတူတူပူဇော်လို့ရမလားတူတူပူဇော်ကြည့်ရအောင
်
တွေ့ကျင်သောရူပစိတ်15ပါအာကာသနင်းစာယရဏစိတ်3ပါအာကိဉ္စညာယရဏစိတ်3ပါဘောင်း21ပါးသောစိတ်တို့သည်တခေါက်ဓမ္မမိတ်ဆွေတို့ကြီးပဲပူဇော်ကြည့်ပါအောင်ခါနောက်တစ်ချောင်းတက်ပါမယ်နောက်တစ်ချောင်းမှာဒီမှာဘာလို့ရေးတာလဲမဟဲခုတ်ဓမာယုံမဟဲခုတ်ဓမာယုံကဒီတစ်ခွက်လေးမှာပဲရှိတယ်เนาะတခြားသူနဲ့တူတာရှိလားမရှိဘူးဆိုတော့ကျမတို့ဒီဘာဖြစ်လဲဒီတန်းကိုပဲပေါင်းပြီးတော့ပူဇော်မယ်ကျမပူဇော်ပြပါမယ်ဝိညာဉ်ဉ္စာယရဏစိတ်3ပါနေဝတိညာနာတိညာယရဏစိတ်3ပါ3နဲ့3နဲ့ပေါင်းလိုက်ဘယ်လောက်ရလဲ6ပေါင်း6ပါးသောစိတ်တို့သည်မဟကုတ်ဓမ္မယုံတပါးကိုသာအာယုံပြု၏ရပါလားကျွန်မနောက်ထပ်တစ်ခေါက်ထပ်ပူဇော်ပြပါမယ်ဝိညာဉ်ဉ္စာယရဏစိတ်3ပါးနေဝတိညာနာတိညာယရဏစိတ်3ပါးပေါင်း6ပါးသောစိတ်တို့သည်မဟကုတ်ဓမ္မယုံတပါးကိုသာအာယုံပြုဤရပါလားတူတူပူဇော်ကြည့်ရအောင
်
ဉ္စာယရဏစိတ်3ပါးနေဝတိညာ
တိညာယရဏစိတ်3ပါ
းဘောင
်း6ပါးသောစိတ်တို့သည်မဟာဓမ္မယုံတပါးကိုသာအာယုံပြုဤ
တစ်ခါတော့ထပ်ပူဇော်ကြည့်ပါအောင်ဟုတ်ပါပြီဒီကတော့ရှင်းပါတယ်လောကုတ္တရာစိတ်၈ပါးသူအာယုံပြုတာကနိဗ္ဗာန်ဟုတ်ပြီနော်ကျွန်မပူဇော်ပြပါမယ်လောကုတ္တရာစိတ်၈ပါးသည်နိဗ္ဗာန်ဟုဆိုအပ်သောဓမ္မယုံတပါးကိုသာအာယုံပြု၏နောက်တစ်ခေါက်တစ်ခါထပ်ပူဇော်ပြပါမယ်လောကုတ္တရာစိတ်၈ပါးသည်နိဗ္ဗာန်တပါးနိဗ္ဗာန်ဓမ္မယုံတပါးကိုသာအာယုံပြုဆိုအပ်တော့မထည့်နဲ့တော့เนาะနိဗ္ဗာန်ဓမ္မယုံတပါးကိုသာအာယုံပြုနောက်ထပ်တစ်ခါထပ်ပူဇော်ပြပါမယ်လောကုတ္တရာစိတ်၈ပါးသည်နိဗ္ဗာန်ဓမ္မယုံတပါးကိုသာအာယုံပြုဓမ္မမိတ်ဆွေတို့ပူဇော်ကြည့်ပါအောင်ဟုတ်ပြီနောက်ထပ်တစ်ခေါက်ပူဇော်ပါအောင
်
ရာဇေရှိပါသည်နိဗ္ဗာန်ဓမ္မယုံတပါးကိုသာအာယုံပြုတစ်တေကုန်သွားပြီကုန်ပြီလားရှင
်
ကုန်ပြီရင်3ဟုတ်ပြီနော်3ကိုပူဇော်မယ်ကျမတစ်ခေါက်ပူဇော်ပြပါမယ်အာကုသိုလ်စိတ်၁၂မဟာအကုသိုလ်ကရိယာညာနာဝိပယုတ်စိတ်ရှိပေါင်း20ပါးသောစိတ်တို့သည်သူကဘာတွေကိုအာယုံပြုလဲဆိုကာမမဟေကုတ်ပညာဟုဆိုပညာအာယုံ3ပါးကိုအာယုံပြုနောက်ထပ်တစ်ခေါက်ပူဇော်ပြပါမယ်အာကုသိုလ်စိတ်12မဟာအကုသိုလ်ကရိယာညာနာဝိပယုတ်စိတ်ရှိပေါင်း20ပါးသောစိတ်တို့သည်ကာမမဟေကုတ်ပညာအာယုံ3ပါးကိုအာယုံပြု၏အာယုံ3ပါးဘာတွေလဲ
ကာမ
အာယုံ သုံးပါးကိုအာယုံပြု၏တူတူပူဇော်ကြည့်အောင်
စေရှိအောင်မစေပါသောစိတ်တို့သည
်ကာမမဟေကုံပညာအ
ာယုဘောမဟာဘူအာယုပြု
ပြီးပါးတွေမထည့်နဲ့နော်ထောက်တယ်ပြီးနောက်ပင်မန်းတာပေါ့အာကုသူစိတ်32မဟာကုသူကရိယာညာနာဝိပယုတ်စိတ်ရှိပေါင်း20ပါးသောစိတ်တို့သည်ကာမမဟေကုံပညာအာယုံ၃ပါးကိုအာယုံပြု၏တစ်ခေါက်ပူဇော်ကြည့်ပါဦးနောက်တော့တစ်ခေါက်လောက်ပူဇော်ပါဦးဟုတ်ကဲ့နောက်တစ်ချောင်းတက်ပါမယ်နောက်တစ်ချောင်းက၄ဟုတ်တယ်เนาะ၄ဆိုတော့အာယုံ၄ပါးပြောတာဘာတွေပါမလဲဆိုတော့ကာမမဟေကုပညာနိဗ္ဗာန်ဟုတ်ပြီเนาะအာယုံ၄ပါးဘာတွေပါမလဲ
ကာမမဟေကုပညာနိဗ္ဗာန်
ဆိုရင်ကျမတို့ကပူဇော်တော့ကာမမဟေကုနိဗ္ဗာန်ပညာအဲ့လိုပူဇော်လိုက်တယ်ဟုတ်ပြီเนาะအစီအစဉ်ဒီလိုအစီအစဉ်အတိုင်းပဲသွားတယ်လေကာမမဟေကုံနိဗ္ဗာန်ပညာအာယုံ၄ပါးကိုအာယုံပြု၏လို့ပူဇော်မယ်ကျွန်မတစ်ခေါက်ပူဇော်ပြပါမယ်မဟာကုသိုလ်ညာနာတံပယုတ်စိတ်၄ပါးကုသိုလ်အပိန်ညင်တဘောင်း၅ပါးသောစိတ်တို့သည်ကာမမဟေကုံနိဗ္ဗာန်ပညာအာယုံ၄ပါးကိုအာယုံပြု၏နောက်ထပ်တစ်ခေါက်ပူဇော်ပြပါဦးမယ်မဟာကုသိုလ်ညာနာတံပယုတ်စိတ်လေကုသိုလ်အပိန်ညင်တိဘောင်း၅ပါးသောစိတ်တို့သည်ကာမမဟေကုနိဗ္ဗာန်ပညာအာယုံ၄ပါးကိုအာယုံပြု၏တစ်ခေါက်ပူဇော်ကြည့်ပါဦးနောက်ထပ်တစ်ခေါက်ပူဇော်ကြည့်ပါဦးဟုတ်ပါပြီတခါနောက်တစ်ချောင်းထပ်တက်ပါမယ်မနောဒွာရာဝဇန်တိမဟာကရိယာညာနာတံပယုတ်စိတ်လေးကရိယာအဘိန်ညင်တိပေါင်း6ပါးသောစိတ်တို့သည်သူလဲ4ပဲဆိုတော့ကာမမဟေကုံနိဗ္ဗာန်ပညာအာယုံ4ပါးကိုအာယုံပြု၏တစ်ခေါက်ထပ်ပူဇော်ပါမယ်မနောဒွာရာဝဇန်တိမဟာကရိယာညာနာတံပယုတ်စိတ်လေးကရိယာဘိညာဉ်တိပေါင်း6ပါးသောစိတ်တို့သည်ကာမမဟေကုံနိဗ္ဗာန်ပညာပါအာယုံ၄ပါးကိုအာယုံပြု၏ဓမ္မမိတ်ဆွေတို့ပူဇော်ကြည့်ပါဦးဟုတ်ပါပြီဆိုရင်အခုကျမတို့ဒီတခြားအကုံလုံးပြီးသွားပြီအစဆုံးတစ်ခေါက်လောက်ပူဇော်မယ်ဟုတ်ပြီနော်ကျမတို့ပူဇော်ကြည့်ရအောင်ဒုတိယအလှော်ပဲပူဇော်မှာနော်ဒုတိယအလှော်ပဲပူဇော်မယ်နော် ฉันน้าแม่เลยดีเตรียมตั้วบุเลยติเตียวไปยินตั้วแม่เลยအပိန်ရင်တွေ့ကျင်သော55ပါးသည်အာကာသနိစာယေရနာစိတ်သော
အာကိစိညာယေရနာစိတ်သော
ဘောင်22ပါးသောစိတ်တို့သည်ပညာတပါးယုံတပါးကိုသာအာယုံပြု၏ဝိညာဉ်เนวาติญญานาติญญาเยรณาสิทธิ์3บาบ้อง6บาติสิ
ทธิ์โตติแม่โก
ตภาโกตาอายุปุ
อ
ิโกตราสิ
7
บาติธัมมายุงตภาโกตาอายุติติปีมาบาตวามเล3ตวามเ
อะ
ပေါင်း20ပါးသောစိတ်တို့သည်ကာမမဟေကုံပညာအာယုံ3ပါးကိုအာယုံပြု၏မဟာကုသိုလ်ညာနာတံပြုတ်စိတ်လေကုသိုလ်အဘိညာဉ်1ပေါင်း5ပါးသောစိတ်တို့သည်ကာမမဟေကုံပညာအာယုံ4ပါးကိုအာယုံပြု
၏
กริยาญาณตัญปยุสิทธิ์เลกริยาเบญญิติบ้อง6ปาทโสสิทธิ์โตติ
กามะมะเหโกเนกะปิญญะอายุนิพพานโพกายุปุห
ินอกถัดตะคอกหลอกถัดไปแล้วปุ๊บม้อบล่ะม้อเอ้ตะคอกหลอกปุ๊บซอเมเนาะเจซุติมาเรสยามายีลาบีจม้าเนနှုတ်ဆက်အောင်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေကိုစိတ်နဲ့ဖြာจม้าချမ်းသာကြပါစေ
မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေကိုစိတ်နဲ့ဖြာจม้าချမ်းသာကြပါစေ ကျွန်တော်တို့ပကိမိုင်းမှာတင်္ဃာကြီး6တင်္ဃာရှိတဲ့ထဲကအခုကျွန်တော်တို့ကြည်မှာကအာရမဏတင်္ဃာဟာအာရမဏတင်္ဃာဟာကိုလေ့လာတဲ့အခါမှာအရင်ဆုံးအာရမဏဆိုတာသိဖို့လိုတာပေါ့နော်ဖို့ဒွါရတင်္ဃာကိုလေ့လာရင်ဒွါရဆိုတာဘာလဲကိစ္စတင်္ဃာကိုလေ့လာရင်ကိစ္စဆိုတာဘာလဲဟေတုတင်္ဃာကိုလေ့လာရင်ဟိတ်ဆိုတာဘာလဲနော်ဟေတုဆိုတာဘာလဲဝေဒနာတင်္ဃာကိုလေ့လာရင်ဝေဒနာဆိုတာဘာလဲအဲ့လိုအမြဲတမ်းသိနိုင်နော်တိအောင်ကြိုးစားထားမယ်သိကျင်တဲ့စိတ်လည်းရှိရမယ်ဘာသင်နှမဲတက်တဲ့ဘယ်စာအုပ်ဖဲဖက်ဖက်သူ့ရဲ့ခေါင်းစဉ်နဲ့အကြောင်းအရာသိကိုသိရမယ်ဟုတ်ပြီနော်ကျမတို့ဒါလေးကိုအလေးအကျအမြဲလုပ်ရမယ်အခုဓမ္မမိတ်ဆွေတို့ကျမတို့ကဘာဆိုဆန္ဒသိစောတော့သူ့ရဲ့မူရင်းကိုပျောက်ပျောက်သွားတယ်နော်ဒါကြောင့်အခုဆိုရင်အာရမဏတင်္ဃဟလို့ပြောရင်အာရမဏဆိုတာဘာလဲသိရမယ်နော်ဒါကြောင့်အာရမဏဆိုတာပါဠိစကားလုံးမြမာမှုပြုလိုက်တဲ့အခါကျရင်အာရမဏကိုအာယုံလို့ကျမတို့သုံးလိုက်မြမာမှုပြုလိုက်တော့အာရမဏကိုအာယုံဒါကပါဠိစကားလုံးဖြစ်တဲ့အတွက်ကြောင့်ဒီရားောက်ကိုဖတ်တဲ့အခါရဲ့မြမာမှုပြုလိုက်တဲ့အခါမှာရားောက်ကိုဖတ်တာရမတူဘူးဆိုတာကျမဒါခဏခဏပြောတယ်အာရမဏဆိုတာပါဠိစကားလုံးဖြစ်တဲ့အတွက်ကြောင့်ရားောက်ကိုဖတ်တဲ့အခါမှာပါဠိအတန်တိုင်းရားောက်တွေရဆိုတဲ့အတန်နဲ့ဖတ်အာရမဏမဟုတ်တော့ဘူးအာရမဏမြမမှုပြုလိုက်တဲ့အခါကျတော့ဒီဟာဒီမြမစာပေမှာကျတော့ရပ်လက်နဲ့ရောက်တဲ့အတန်တူတယ်ပါဠိစာပေကျရင်ရပ်လက်နဲ့ရောက်တဲ့အတန်လုံးဝမတူဒါအမြဲမမှတ်ထားပါဠိစာပေကျရင်ရပ်လက်ကရရောက်ောက်ကရမြမစာပေမှာကျတော့ရပ်လက်ကလည်းရရောက်ောက်ကလည်းရပဲဒါအမြဲမှန်ဒါကြောင့်မြမမှုပြုလိုက်တဲ့အတွဲဒါဒီရာကောက်ဖြစ်တဲ့အတွက်ကြောင့်ရာကောက်တေးတေးတင်တချောင်းငင်ကယုံမင်းဒါကြောင့်အာယုံဒါကအာရမဏအာရမဏအာယုံဆိုတာဘာလဲသူ့ရဲ့အဓိပ္ပာယ်သိရမယ်အာယုံဖြစ်စေအာရမဏဖြစ်စေသူ့ရဲ့အဓိပ္ပာယ် definition ကိုပြောပြပါဆိုရင်အာယုံဆိုသည်မှာစိတ်တို့ဤမွေးလျော်ရာဟုတ်ပြီနော်စိတ်တို့ဤမွေးလျော်ရာမွေးလျော်တယ်ဆိုတာဘာလို့ပြောတာလဲဆိုစိတ်ကအဲ့ဒီမှာသွားသွားပြီးတော့အာယုံပြုတ်နေတာစိတ်ဆိုတာဘာလဲပြန်စဉ်းစားကြည့်စိတ်ဆိုဒီမှာအာယုံကိုရအောင်ယူပြီးတော့အပြင်တိထက်တဲ့သဘောဆိုတဲ့အတွက်ကြောင့်စိတ်ဆိုတဲ့သဘာဝသည်အာယုံကိုမကျက်စားပဲဟလာအာယုံကိုအာယုံမပြုတ်ဘူးပဲဘရောမှမနေဘူးစိတ်ဆိုတာအာယုံတစ်ခုမဟုတ်တစ်ခုကိုအမြဲတည်နေဒါကြောင့်အာယုံကလွတ်တော်စိတ်အာရမဏဝိမုတ်စိတ်ဆိုတာဘယ်တော့မှမရှိဘူး။ဒွါရကလွတ်တဲ့ဒွါရဝိမုတ်စိတ်ဆိုတာရှိလိမ့်မယ်။ဟုတ်ပြီနော်။ကိစ္စကလွတ်နေတဲ့ကိစ္စကိုမဆောင်ရွက်နိုင်တဲ့ကိစ္စဝိမုတ်စိတ်လည်းဘယ်တော့မှမရှိဘူး။ဒါသဘောပေါက်မယ်။စိတ်တိုင်းဒီသူ့ကိစ္စသူ့အလုပ်ကိုဆောင်ရွက်တယ်။ကိစ္စဝိမုတ်မရှိဘူး။ဟိတ်ကလွတ်တဲ့စိတ်ကောရှိတယ်အာဟိစိတ်။အဲ့ဒီလိုထောင်ချောက်ကလေးကိုကျမဖန်းတက်တဲ့သတိထားဟုတ်တယ်နော်ဟိတ်ကလွတ်တဲ့စိတ်မရှိဘူးလားဒါလေအာဟိစိတ်ဒါအာဟိစိတ်ဝေဒနာကလွတ်သောစိတ်ကိုရှိသလားဝေဒနာကလွတ်တဲ့စိတ်ရှိသလားမရှိဘူးစိတ်တိုင်းစိတ်တိုင်းမှာအာယုံကိုခံစားတတ်တဲ့ဝေဒနာသည်တစ်ခုမဟုတ်တစ်ခုရှိလားမရှိဘူးလားဝေဒနာအပြား၅ပါးတော့၎င်း၃ပါးတော့၎င်းတစ်ခုမဟုတ်တစ်ခုရှိနေတယ်ဟာလား၅ပါးလုံးတော့မရှိဘူးတစ်ပါးတည်းပဲဟာလားဒုက္ခဝေဒနာနဲ့ရှင်နေတဲ့စိတ်ကောမရှိဘူးလားဒုက္ခတဟာကုတ်စိတ်ဒုက္ခဝေဒနာနဲ့အတူတူအဖြစ်ဒုက္ခတဟာကုတ်စိတ်သောမနတဝေဒနာနဲ့အတူတူအဖြစ်သောမနတတဟာကုတ်စိတ်ဒေါမနတဝေဒနာနဲ့အတူတူအဖြစ်ဥပိ္ပခဝေဒနာနဲ့အတူတူအဖြစ်ဒီဟာသဘောပေါက်နေတဲ့ကြောင့်ဝေဒနာကလွတ်တော့စိတ်ဆိုတာဘယ်တော့မှမရှိဘူးဒါပြန်ပြီးတော့လုံးပေးတာဟိတ်ကလွတ်တဲ့ဟိတ်အပြား6ပါးဟိတ်အပြား6ပါးနဲ့တဘာမှမရှင်သောစိတ်ရှိလားရှိတယ်အဲ့ဒါပါလေအာဟိစေဒီလိုသဘောပေါက်ဒါဆိုဟိတ်ပြား6ပါးမှတပါးမှမရှိတဲ့အာဟိစိတ်ရှိတယ်လို့ဟိတ်အသီးသီးတွေနဲ့ရှိတဲ့တာဟိတ်စိတ်ကောမရှိဘူးလားအာဟိစိတ်က18ပါးဆိုတော့တာဟိစိတ်ကအချင်း81အကျယ်တရားနဲ့3ပါးဒီလိုပိုင်နေရမယ်ဝေဒနာပြားနဲ့ရှင်တဲ့စိတ်ကအသီးသီးရှိတော့စိတ်89 121ပြန်ဖြစ်တာပဲသဘောပေါက်ရမယ်ဟုတ်ပြီနော်ဟိတ်ကလွတ်တဲ့စိတ်ကရှိတယ်ကိစ္စကလွတ်တဲ့စိတ်ဆိုတာတပါးမှမရှိဘူးဒါကြောင့်ကိစ္စတပါးဆောင်ရွက်တဲ့စိတ် အလားကိစ္စနှစ်ပါးဟုတ်တယ်မှတ်မိသေးလားဟောဘာတွေပြောနေမှန်းတော့မသိတော့သလိုဖြစ်တကိစ္စတက်သောစိတ်နှစ်ကိစ္စတက်သောစိတ်သုံးကိစ္စတက်သောစိတ်လေးကိစ္စတက်သောစိတ်ငါးကိစ္စတက်သောစိတ်၆ကိစ္စတက်သောစိတ်အမရှိဘောမှတ်မိတာပဲမစိုးပါဘူးတကိစ္စတက်သောစိတ်ပါအဲမစိုးပါဘူးနှစ်ကိစ္စတက်သောစိတ်နှစ်ပါးသူ့အတိုင်းပဲသုံးကိစ္စတက်သောစိတ်ဟာကြာပြီမဲ့မမေ့သေးဘူးတော်သေးတယ်လေးကိစ္စတက်သောစိတ်ငါးကိစ္စတက်သောစိတ်အဲတော်တယ်ပေါက်လိုက်စိတ်ချင်း89ဆိုတာကိစ္စကလွတ်တော်ကိစ္စဝိမုတ်စိတ်မရှိသဘောပါဟုတ်ပြီနော်ဒွါရကလွတ်တဲ့ဒွါရဝိမုတ်စိတ်တော့ရှိတယ်။ဘာကိစ္စတွေဆောင်ရွက်ရင်ဒွါရကလွတ်တယ်လေ။ကိစ္စ၊ကိစ္စ
၊က
ိစ္စ။အဲဒါကြောင့်ကျောင်းသားတယောက်ဒီတဲ့နေ့နေ့ချိုက်ချိုက်အိပ်ပျော်သွားတယ်ဆိုပါစို့။နေ့နေ့ချိုက်ချိုက်အိပ်ပျော်သွားရင်အဲ့ဒီကျောင်းသားရဲ့အိပ်ပျော်တဲ့စိတ်ဒီဘာစိတ်လဲ။အဲ့ဒီကခဏခဏမှားတယ်ကျောင်းသားရဲ့အိပ်ပျော်နေတဲ့စိတ်တွေဘဝင်စိတ်တော့ဓမ္မမိတ်ဆွေတို့ပြောမှလားကျမလည်းသိတာပေါ့ကျောင်းသားရဲ့အိပ်ပျော်နေတဲ့စိတ်သည်လို့ပြောရင်ကျောင်းသားလို့ပါနေပြီလေကျောင်းသားဆိုတဲ့ကအောင်နဲ့တို့ဂုတ်ကြားတို့တော့မဖြစ်နိုင်ဘူးဥမာကားတို့အမျိုးຫນွယ်လည်းမဖြစ်နိုင်တဟံပတိမြန်မာနဲ့လည်းမဆိုင်ဘူးကျောင်းသားဆိုတဲ့ကလူပေါ့ဩကျောင်းသားဆိုတဲ့စကလုံးပါရင်ဓမ္မမိတ်ဆွေတို့ကလူဆိုတာသဘောပေါက်လေအဲ့ဒီလူဒီမလူကောင်းလို့မလားလူကျော်လူဆိုးဟလားလူချိုးလူကန်းလို့မလားအေးဗျာညာနာတာတာပြောရင်တော့လူကောင်းပေါ့ဒါဆိုကျောင်းသားတယောက်ဒီနေ့နေ့ချိုက်ချိုက်အိပ်ပျော်သွားတဲ့စိတ်ဆိုရင်ဘဝင်ကိစ္စတက်တော့မဟာဝိပဲမဟာဝိပဲကလေးကိစ္စတက်တယ်ဟုတ်တယ်လားဟုတ်ဘူးလားမဟာဝိပဲဆိုရင်ပဋိသင်္နေကိစ္စဘဝင်ကိစ္စသုတိကိစ္စတရားရအဲ့ဒါထောင်ချောက်တွေပဲထောင်ချောက်တွေပဲဆိုတာဘလောက်နားလဲလဲဆိုတာစစ်ထက်လိုက်တာကျောင်းသားတယောက်ဒီစာချက်နေစဉ်အိပ်ပျော်သွားရကျောင်းသားတယောက်ရဲ့အိပ်ပျော်နေတဲ့စိတ်ကိုတိကျစွာဖော်ပြပါဆိုရင်ကျောင်းသားကိုစစ်လိုက်ရင်လူကောင်းဆိုတော့မဟာဝိပဲစိတ်အိပ်ပျော်နေတယ်ဆိုတဲ့ဟာဘဝင်ဒါလေးကိုကြွားတဲ့ဘဝင်ကိစ္စတက်သောမဟာဝိပဲစိတ်ဟုတ်လားအဲ့ဒီအချိန်မှာအဲ့ဒီကျောင်းသားရဲ့အိပ်ပျော်နေသောစိတ်သည်မိသည့်ဒွါရ၌ဖြစ်နိုင်သည်ဘယ်ဒွါရမှာဖြစ်မလဲ အဲ့လေဘဝင်ကိရံခါလွတ်တော်မဆိုပါဘူးဘဝင်ကိစ္စတက်နေရင်6ဒွါရမှာလွတ်နေတာဗောအာမနောဒွါရလေပဋိသင်္နေကိစ္စဘဝင်ကိစ္စသုတိကိစ္စတက်ရင်ဒွါရကလွတ်တယ်လို့ဖြေရမှာမဟုတ်ဘူးလားအဲ့ဆိုဘဝင်ကိစ္စတက်နေတယ်မဟာဝိပဲစိတ်ဖြစ်နေတဲ့အချိန်မှာတခြားဟိုသမီးဖြေလိုက်တယ်လို့6ဒွါရကရံခါလို့ရံခါဖြစ်ဖြစ်ခွင့်မရှိဘူးသူကဘဝင်ကိစ္စတက်နေတဲ့မဟာဝိပဲတို့မိသည်အမြဲလွတ်နေတာပဲ6ဒွါရကလွတ်ပဲဖြေမှာပေါ့တကယ်လို့ပဋိသင်္နေကိစ္စတက်နေရော6ဒွါရကလွတ်မယ်အဲ့ဒီကြောင့်သာတည်ဆုံးသွားတဲ့စိတ်ကရော6ဒွါရကလွတ်ဒါပေမဲ့တရားယုံကိစ္စတက်နေရင်နော်ဒီအချိန်ကျရင်ဖြစ်တယ်လေဒါပေမဲ့အားလုံးOver all ထုံပြောရင်မဟာဝိပဿနာရှိပါသည်လေးကိစ္စတက်တဲ့အတွက်တရားယုံကိစ္စတက်ခိုက်ဆိုရင်တော့6ဒွါရမှာဖြစ်မှာပေါ့ပဋိသင်္နေဘွေသုတိကိစ္စတက်ရင်6ဒွါရမှာလွတ်တဲ့အတွက်ရံခါဖြစ်ရံခါလွတ်ဆိုတာလေးကိစ္စလုံးကြမှာပြောရမှာမဟုတ်ဘူးလားတကယ်လို့အိပ်ပျော်နေတယ်လို့ definite တိတိကျကျပြောထားပြီဆိုရင်တော့6ဒွါရမှာလွတ်လို့ဖြေရမှာသဘောပေါက်သလားအေးအဲ့ဒါမျိုးစဉ်းစားဖို့ပြောပြနေတာဒါကြောင့်အခုဒီမှာပြောချင်တာစိတ်တွေမှာဒွါရကလွတ်တော်စိတ်ရှိသည်ဟုတ်တယ်လားဒွါရကလွတ်တော်စိတ်ဆိုပေမဲ့ဟလာဒွါရကလွတ်တော်စိတ်သည်ဘာကိစ္စတက်နေရင်လဲပဋိသင်္နေကိစ္စဘဝင်ကိစ္စသုတိကိစ္စအရှိဟာနဲ့ပြန်စဉ်းစားစိတ်တွေကဆံမပြောထားတယ်ကိစ္စကလွတ်တော်စိတ်ပဲလို့တကူမှာတကိစ္စမဟုတ်တကိစ္စတော့တက်နေမယ်သို့တော်တိရမာကစိတ်89 121မှာအလုံးမလုံးတဲ့ကိစ္စမရှိဘူးဆိုတာစာမွေးကြရင်ကိစ္စကလွတ်တော့စိတ်လို့မမေးဘူးအလုံးလက်မဲ့စိတ်တို့ပေါ်ပြပါလို့မေးပါလေကိစ္စဆိုတာအလုံးပဲမဟုတ်ဘူးလားအလုံးလက်မဲ့လူရယ်လို့ရှိတော်လဲအလုံးလက်မဲ့စိတ်ရှိသလားကိစ္စကလွတ်တော့စိတ်ရယ်လို့မရှိတော့တကိစ္စမဟုတ်တကိစ္စတော့စိတ်ကလုတ်တယ်တချို့ကိစ္စစိတ်တွေဆိုရင်အလုံး၅မျိုးလုံးလုတ်တယ်ဟုတ်တယ်လားဟုတ်လားတချို့စိတ်ဆိုရင်အလုံး၄ကိစ္စလုတ်တယ် တချို့စိတ်ဆိုရင်၃ကိစ္စလုပ်တယ်တချို့စိတ်ဆိုရင်၂ကိစ္စလုပ်တယ်တချို့စိတ်ဆိုရင်၁ကိစ္စလုပ်ဆိုတာတိကနေ၅အထိလုပ်ငန်း၅မျိုးအထိမရှိဘူးလားလုပ်ငန်းအများဆုံးသောစိတ်ကိုဖော်ပြပါဆိုရင်ဟမ်အလုပ်အများဆုံးက၅ပဲမဟုတ်ဘူးလားဒါဆို၅ကိစ္စတတ်သောစိတ်ဖော်ပြမှာပေါ့အ ਨੇ ဆုံးအလုပ်တွေကိုလုပ်နိုင်တဲ့စိတ်တွေဖော်ပြပါဆို၁ကိစ္စတတ်တဲ့စိတ်ကိုဖော်ရမှာပေါ့သဘောပေါက်တယ်နော်ဒါဆိုရင်ပြောချင်တာအလုပ်လက်မဲ့စိတ်မရှိဘူးလို့ပြောထားတယ်ကိစ္စကလွတ်တော့စိတ်မရှိပေမဲ့ဒွါရကလွတ်တဲ့စိတ်တော့ရှိတယ်အဲ့ဒါဒီဘာကိစ္စတတ်ရင်တော့ဘာအလုပ်လုပ်နေတဲ့အချိန်မှာဒွါရကလွတ်တတ်တယ်လေပဋိပန္နိကိစ္စဘဝင်ကိစ္စသုတိကိစ္စတကိစ္စတစ်ခုခုတတ်နေတဲ့အချိန်ပဋိပန္နိကိစ္စတတ်နေရင်လေဒွါရမှာဖြစ်ဖြစ်မရှိဘူးလွတ်တယ်ဘဝင်ကိစ္စတတ်ရင်လည်းလွတ်တယ်သုတိကိစ္စတတ်ရင်လည်းလွတ်တယ်ဆိုတော့အဲ့ဒီ idea ဝင်ရမလားမဝင်ရဘူးကိစ္စကလွတ်တော့စိတ်မရှိပေမဲ့ဘယ်ကိစ္စဆောင်ရွက်နေရင်တော့ဒွါရတွေကလွတ်တတ်တယ်လေပဋိပန္နိကိစ္စဘဝင်ကိစ္စသုတိကိစ္စတတ်ရင်တော့လွတ်တယ်ဒါကဒွါရသင်္ဃဟရဲ့ကိစ္စသင်္ဃဟရဲ့နားလည်အောင်ပြောပြတာရှင်းပြီနော်အခုကျမတို့ကဒွါရတွေမှာလွတ်တော့စိတ်တော့ရှိတယ်ဒွါရတွေကလွတ်တော့စိတ်ဆိုတာပါစိတ်တွေလဲဆိုရင်ပဋိတန်တွေဘဝင်သုတိကိစ္စတက်တဲ့အချိန်မှာဆောင်ရွက်တဲ့စိတ်တွေဒီ6ဒွါရကလွတ်တက်တယ်ဘယ်ဒွါရမှာမှာမျက်စိစကုသောတာခန္ဓာစိတ်ဝါကာယမနဆိုတဲ့ဒွါရ6ပါးလုံးမှာဖြစ်ချင်းမရှိဘူးသို့တော့စိတ်တို့သည်အာယုံပဲရောက်လာစိတ်ဆိုသည်မှာအာယုံကိုရောက်ယူပြီးတော့တိတက်တဲ့သဘောအာယုံကိုမွေးလျော်တတ်တဲ့သဘောဆိုတာမွေးလျော်တယ်ဆိုတာအာယုံကနေပြီးတော့လွတ်တော့စေရလို့မရှိပဲအာယုံတစ်ခုမဟုတ်တစ်ခုကိုယူနေတတ်တဲ့တဘာဝရှိတာကိုအာယုံ၌မွေးလျော်တတ်သောသဘောမွေးလျော်တဲ့အာယုံကိုလည်းရအောင်ယူပြီးတော့ဘာအာယုံရလို့သိတတ်တဲ့သဘောဟုတ်တယ်လားဒါကြောင့်စိတ်ဆိုသည်မှအာယုံကိုရအောင်ယူပြီးသိတတ်တဲ့သဘောအာယုံ၌မွေးလျော်တတ်သောသဘောလို့ပြောတဲ့အတွက်အာယုံဆိုတာပြောင်းပြန်ပြန်ပြောရင်စိတ်တို့ရဲ့မွေးလျော်ရာတနည်းအာယုံဆိုတာစိတ်တို့ရဲ့ရအောင်ယူပြီးတော့တိတတ်သောအရာပဲပေါ့ဟုတ်တယ်လားစိတ်တို့ကအာယုံကိုရအောင်ယူတယ်ရအောင်ယူပြီးရင်မလုပ်လဲတိတယ်လို့ပြောတိတယ်အစင်ထိလုံမသွားဘူးလားအာယုံကိုရအောင်ယူတဲ့အစင်ဆိုရင်စိတ်ကဆိုပါစို့ရဲ့ဒီအာယုံကိုယူလိုက်တဲ့ဆိုတဲ့နေရာမှာစင်ကျင်တယ်အာယုံကိုစင်ကျင်တယ်ဟုတ်တယ်လားပြီးရင်မြင်တယ်အာယုံကိုရအောင်တော့ယူနေပြီတိလားမတိသေးဘူးဘာယုံမှမတိသေးတော့တိအောင်လုပ်ရမယ်ဆိုတော့လက်ခံအောင်ဟဲ့ပြီးရင်စုံစမ်းအောင်ဟဲ့ပြီးရင်ဆုံးဖြတ်အောင်ဟဲ့ဆုံးဖြတ်ပြီးပြီဆိုတာ ਨੇ အဲ့ဒီအာယုံကိုတိပြီးပြီဆိုရင်အာယုံရဲ့အရာတော်ကိုအချိန်ဟုန်ပြင်းပြင်းခံစားပြီးရင်ထက်မှန်ခံစားရင်ဒီအာယုံနဲ့ကိစ္စပြီးမသွားဘူးလားဒါကြောင့်အာယုံကိုရှားအောင်လဲယူတယ်အာယုံကိုတိအောင်လဲစူးစားတယ်ဟုတ်လားတိအောင်စူးစားဖို့ဆင်ရတော့တန်းပြီးတော့မသွားဘူးနားလေတယ်လားအစင်စင်သွားလားမသွားဘူးလားဒါဆိုရင်အခုအာယုံဆိုတာဘာလဲစိတ်တို့ရဲ့မွေးလျော်ရာစိတ်တို့ရဲ့အာယုံပြုရာဟုတ်ပြီနော်စိတ်တို့ရဲ့မွေးလျော်ရာမွေးလျော်ရာဆိုတာဒီပေါ်မှာအာယုံပြုနေတာအာယုံပြုတာကိုမွေးလျော်တယ်လို့သုံးတော့ကျမတို့မွေးလျော်တဲ့သဘာဝကိုနားလေအောင်ဆိုပြီးတော့ကျမတို့ဟလာမြတ်စွာဘုရားဟောထားတဲ့စကလုံးလေးကိုနားလည်အောင်ဆိုပြီးတော့မြတ်စွာဘုရားရဲ့တပည့်သားတန်ခါတော်ဆရာတော်ကြီးတွေပေါ့เนาะဒါအထကထာဆရာတော်ကြီးတွေအားနေပြီးတော့ချက်ပြီးတော့ရှင်းပြတယ်ဥပမာလေးပေးတယ်တတဝါတို့ရဲ့သဘာဝကတဲ့တက်ရှိတယ်ရဲ့တတဝါတို့ရဲ့သဘာဝလှပတဲ့စိမ့်လန်းတဲ့ဆိုပြေတဲ့ပန်းဥယျာဉ်ကြီးတွေဆိုရင်တွားရတာကိုပျော်မွေ့နေတဲ့သဘာဝမရှိဘူးလားလာပါတဲ့ပန်းဥယင်ကြီးတွေတပင်းနေပန်းမန်နေနဲ့စီးဟလာအသည့်အနန်နေနဲ့ပြည့်စုံနေတဲ့ဥယင်ကြီးတွေတွေ့ရင်စိတ်ရဲ့သဘာဝတတ္တဝါတွေရဲ့သဘာဝကအဲ့ဒီမှာသွာလာလှုပ်ရှားခြင်းတယ်လူတွေလည်းအဲ့ဒီမှာသွာလာလှုပ်ရှားတယ်ဟလာပန်းဥယင်မှာပြားပရုံလိပ်ပြာတွေလည်းသွားပြီးတော့မွေးလျော်ကြက်စားကြတယ်နောက်တစ်ခါခလေးတွေဆိုလည်းသွားကစားကြတယ်ဟလာလူကြီးတွေဆိုလည်းလမ်းလျှောက်မယ်အသက်ရှူကြမယ်ကိုယ်လက်လေးချင်းကန်းတွေလှုပ်ကြမယ်ဆုံးတွေဆုံးတွေဒွိယံလေးတွေကလည်းတာတော့တာရအရေးလေးမှထိုင်၍စကားလေးစမြည်လေးပြောကြမယ်စသည်ဖြင့်ဥယင်ပါမှန်သမျှသည်တတ္တဝါတိုင်းရဲ့စိတ်ကိုဆွဲဆောင်နိုင်သောတတ္တိမရှိဘူးလားဆွဲဆောင်တဲ့အတွက်ကြောင့်အဲ့ဒီဆွဲဆောင်စရာအာယုံမှာတချို့ပန်းဝါဒနာပါတဲ့သူကလည်းပန်းလေးတွေလိုက်ကြည့်တယ်အ အသေးနံဝါဒနာပါတဲ့သူကလည်းဒီပင်စားပင်နေကြည့်တယ်ဟုတ်တယ်လားလေးချင်ငန်းလှုပ်ချင်တဲ့သူကလည်းလှုပ်ကြဆိုတော့သူ့ရဲ့အာယုံနေအလိုက်သွားပြီးတော့ဒီပေါ်မှာအကြိုက်တွေပေါ်မူတည်ပြီးတော့သွားပြီးတော့ကြက်စားလေတဘာဝရှိတဲ့အတွက်ပန်းဥယင်ကြီးသည်တတဝါရီရဲ့စိတ်ကိုလာပြီးတော့မွေးလျော်အောင်ဆွဲဆောင်နိုင်တဲ့တတိရှိသလိုပဲတဲ့အာယုံဆိုတာလေစိတ်တွေကိုဆွဲဆောင်နိုင်သောတတိရှိတယ်စိတ်ဆိုတာဒီအာယုံတစ်မျိုးမဟုတ်တစ်မျိုးမှမွေးလျော်ပြီးတော့ဒီအာယုံမှာနေတာကိုပဲကြက်စားတယ်လို့သုံးတယ်မွေးလျော်တယ်ကြက်စားတယ်ပျော်ပိုက်တယ်နှစ်သက်တယ်ကြိုက်တာပြောလို့ရတယ်နားလည်ပြီနော်ဒါကြောင့်အာယုံဆိုတာစိတ်တို့ရဲ့မွေးလျော်ရာစိတ်တို့ရဲ့အာယုံပြူရာပါပဲတဲ့ဒါကြောင့်စိတ်တို့ရဲ့မွေးလျော်ရာအာယုံပြူရာအာယုံဒီဘယ်နှပါရှိလဲအာယုံဒီ6ပါရှိအဲ့ဒီ6ပါကိုကျွန်တော်တို့အရင်ဆုံးသိမယ်အဲ့ဒီအာယုံ6ပါးကိုသင်တဲ့အခါကြာရင်သင်တဲ့အချိန်မှာကျမတို့ကအာယုံလို့ပြောတာတကယ်တမ်းပြောရင်အာရမဏလို့ပြောရမှာဟုတ်တယ်လားတကယ်လို့အာရမဏနဲ့အရင်ဆုံးပြောပြမယ်ပါဠိကြီးပဲပြောမယ်အာရမဏနဲ့ပြောတဲ့အခါကြာရင်အဲ့ဒီအာရမဏကိုကျမတို့ကဒီဘက်က6ခုနဲ့ပြောရင်ရူပတတ္တဂန္ဓရတ္တဖုထပဓမ္မဒီစကားလုံးပြောပြီးပြီလားတော့မသိဘူးဒီစကားလုံးလေးဖန်ကြီးပြောอ่ะပြောမပြောဖြစ်သေးဘူးလားပြောဘူးလားတော့မသိပြောပြီးပြီเนาะဒါဆိုရင်တဝေထုတ်ဖောက်ထုတ်ရေးချပြီးတာကလင်းချင်းနဲ့ထောက်ဝံပဲစင့်တဲ့စကလုံးဒီစကလုံးဒီတာကလင်းချင်းနဲ့ထောက်ဝံပဲစင့်ထားတာတာကလင်းချင်းရဲ့ခေါင်းလေးနဲ့ထောက်ဝံပဲရဲ့ကိုယ်ကိုစင့်ထားတာဖြစ်တဲ့အတွက်သူ့ကိုထောက်ဝံပဲချိတ်ကိုတွေ့ရင်အပေါ်ကတာကလင်းချင်းအောက်ကထောက်ဝံပဲတာကလင်းချင်းဒီဘာနဲ့အတန်တူလဲတာဝင်းဘူးနဲ့အတန်တူတယ်ထဆင်ထောက်ဝံပဲဒီထဆင်နူးနဲ့အတန်တူတယ်ပြီးရင်ဘာလက်ချိုင်နှလုံးစင့်တွေ့တိုင်းတွေ့တိုင်းအပေါ်တလုံးကိုအသက်တင်းစမြင်ဆိုတော့ဒီမှာတောင်းမှုနဲ့ထမချက်စင်လို့စစ်နေနေရမှာအပေါ်တလုံးသည်တာဝင်းဘူးဘာလက်ချိုင်နှလုံးစင့်အပေါ်တလုံးသည်ဘာလက်ချိုင်စင်သောအသက်တို့သည်သူရှိကပြီးဆိုတဲ့ဇလုံးနဲ့ပဲဆိုင်နေဆိုတော့ဒီမှာကဘာလက်ချိုင်ဆိုဒီကထအပေါ်အသက်နဲ့မဆိုင်အောက်ကထစင်နူးနဲ့ဆိုင်တယ်ဒါကြောင့်ထစင်နူးရေးဘတာထက်ဘာလက်ချိုင်ရေးဘဆိုဒါထဘသာထပ်ပါဖြစ်သွားပြီ။ဒီအောင်ဖတ်တဲ့အခါကျရင်တဝေထိုးဖောက်ထုတ်ရေးချတတ္တဆိုတာအတန်နဲ့ဖတ်မယ်။ဖတ်တဲ့အခါမှာဒီတာဝင်းဘူးဒီဘသူနဲ့ဆိုင်လဲဆိုရင်ဖောက်ထုတ်နေပဲဆိုင်တယ်။သို့တော့ဖောက်ထုတ်မှာဘာရှိနေလဲဆိုရင်တဝေထိုးနဲ့ရေးချဆိုတဲ့ဩတရရှိနေ။ဩတရရှိနေတဲ့အခါကျရင်အဲ့ဒီဩတရဒီဒီအတတ်နဲ့တွေ့သွားရင်ဝါဆွဲတံပြောင်းသွားတဲ့အတွေ့တဝေထိုးဖောက်ထုတ်ရေးချသည်ဝါဆွဲပြောင်းသွားတဲ့အတန်နဲ့ဖန့်ရင်ဖို့ဆိုတဲ့အတန်ထွက်လာဖို့ထပ်ပါဆိုတဲ့အတန်ထွက်ရဟုတ်ပြီနော်ဖို့ထပ်ပါမဟုတ်ဘူးဖို့ထပ်ပါဖို့ထပ်ပါဆိုတာနဲ့ဖန့်ဖို့ထပ်ပါဆိုတဲ့စကားလုံးသည်အတွေ့အထိပဲအဲ့တော့ရူပဆိုတာအစင်အစင်ဆိုတာဒီလိုအစင်းမျိုးမဟုတ်ဘူး။နော်ဒီလိုအစင်းကိုရေးရင်ဒါနဲ့ရေးရတယ်။အခုဥစ္စာကအစင်းဟုတ်ပြီနော်။ဒါကြောင့်ဒီရူပဆိုတာအစင်းအစင်းဆိုတဲ့နေရာမှာဟလာကျမတို့ဉာဏ်သိစိတ်ဆိုတဲ့စကုဝိညာဉ်စိတ်ရဲ့မွေ့လျော်ရာအစင်းဆိုတဲ့အတွက်ပုံပန်းတန်ထန်နေလဲပါမယ်။အရာအစင်းတွေလည်းပါလိမ့်မယ်ဟုတ်တယ်လားဒါကြောင့်ပုံမှန်တန်တာဖြစ်တဲ့အတွက်ကြောင့်အဝိုင်းတွေအလုံးတွေလေးတောက်တွေအချောင်းတွေနှိမ့်နာမြင့်နာပူရာဝရာအကုန်ပါမှာပေါ့ပိန်နာပါတာတွေလည်းပါမယ်ပုံမှန်တန်တန်ပြီးအရာတွေပါမယ်ဆိုတဲ့ကြောင့်အနီရောအဝါရောအစရှိတာတွေရောမပါဘူးလားဒါကြောင့်အစင်းဆိုတာဒါကိုပြောတယ်အစင်းဆိုတာပါဠိလိုပြောရင်ရူပပဲရူပဆိုတာရုပ်တရားပဲအဲ့ဒီရူပဆိုတဲ့ရုပ်တရားရေတတဆိုတာကြတော့အတန်ကဏ္ဍဆိုတာကြတော့အနက်ရတ္တဆိုတာကအယတာဖုဒ္ဓဘဆိုတာအတွေ့အထိအတွေ့အထိဖုဒ္ဓဘကြရင်တွေ့အထိစမ်းသပ်လို့ရတဲ့အတွေ့အထိဖြစ်တဲ့အတွက် မာတာပြော့တာဒီစမ်းသပ်လို့ရလားရလို့လားမာတာပြော့တာစမ်းသပ်လို့ရတယ်ဟုတ်တယ်နော်ကျမ်းနာချောတာရောစမ်းသပ်လို့ရတယ်ဟုတ်တယ်လားလေးတာပေါ့တာရောရဒါကြောင့်ကျမတို့ကမာတာကျမ်းနာကျမ်းနာရဲ့စန့်ကျင်ဘက်ကချောတာလေးတာရဲ့စန့်ကျင်ဘက်ကပေါ့တာဒါကြောင့်ကျမတို့ကလွယ်လွယ်ပြောရင်မာကျမ်းလေးမာကျမ်းလေးဆိုတဲ့တဘာဝကိုပါဠိလိုပထဝီလို့တောင်းတယ်ပထဝီဆိုတာအတွေ့အထိပဲတွေ့ထိလို့ရတယ်အဲ့ဒီပထဝီမှာမာလာတွေ့လဲပထဝီကျမ်းနာတွေ့လဲပထဝီလေးတာတွေ့လဲပထဝီအဲ့ဒါဒီတွေ့ထိစမ်းသပ်လို့ရတဲ့အတွက်ကြောင့်ပထဝီကိုဖွတ်တတ်ပါလို့တောင်းတယ်အတွေ့အထိပဲဟုတ်ပြီနော်သောတော်ဒီတရားတွေဒီရုပ်တရားလားနံတရားလားလို့ပြောရင်စိတ်လည်းမဟုတ်စေတသိက်လည်းမဟုတ်သူကရုပ်တရားရုပ်ဆိုဒီမှာအပူအေးစတဲ့စဉ်ကျင်ဘဲတွေနဲ့တွေ့ရင်ပြောင်းလဲဖောက်ပြန်တတ်တဲ့သဘာဝမရှိဘူးလားမာတဲ့သဘောသည်အပူတော်၎င်းအအေးတော်၎င်းနဲ့တွေ့ထိသွားလို့ရှိရင်သူသည်ပြော့တဲ့သဘောကိုပြောင်းသွားတယ်ပြော့တာဒီလေအပူအေးတွေနဲ့တွေ့ရင်ဘာဖြစ်သွားလဲမာသွားတယ် for example ဒီတိုင်းကကျွန်တော်တို့ရှိနေမယ်ဆိုရင်ဆိုပါဆိုရဲ့မြေမုံနေပေါ့မြေမုံနေရှိနေမယ်အဲ့ဒီမြေမုံနေဒီရေနဲ့တွေ့ထိလိုက်ပြီးဆိုရင်အဲ့ဒီမြေဒီဘာဖြစ်လဲမြေမုံနေဒီရေနဲ့တွေ့လို့ရှိရင်ဘွက်လိုမျိုးဖြစ်သွားမယ်နောက်ပိုင်းအဲ့ဒါတွေကိုမြေမုံအားကောင်းပြီးတော့ရေကနည်းနေမယ်ဆိုလို့ရှိရင်သူဒီရွှန့်ဖြစ်သွားပြီပေါ့ရွှန့်တုံးကြီးဖြစ်သွားမယ်ဟုတ်တယ်လားရွှန့်တုံးကိုစမ်းကြည့်လိုက်လို့ရှိရင်ရွှန့်တဘာဝကိုစမ်းကြည့်လို့ရှိရင်မာလားပြော့လားပြော့တယ်ဟုတ်တယ်လားအဲ့ဒီရှင်ကိုစုလိုက်ပြီးတဲ့အခါကျရင်မကြည့်ရင်လေးလားပေါ့လားလေးမယ်ဟုတ်တယ်လားကြမ်းလားချောမလားချောမယ်ဒါကိုရှင်ကင်ဘူးသားပဲဟုတ်ပြီနော်အဲ့ဒါကိုပုံစံလိုမျိုးတခုခုပေါ့လက်သေးနဲ့ပဲလက်နဲ့ပဲဆုပ်ဆုပ်ဒါမှမဟုတ်လေးတောင်အတုံးပဲလှုပ်လှုပ်သူ့ကိုမီးနဲ့မြိုက်လိုက်ပြီးဆိုရင်မူလရှင်သည်မာပြုတ်ရာကနေမာသွားမယ်မာသွားတဲ့အပြင်ရှင်တုံးတော့မလေးတော့ပဲနဲ့သူ့ရဲ့ရေတက်တွေထွက်သွားတဲ့အတွက်ကြောင့်ရှင်တုံးမို့မတုံးကလေးတော်လေမင်းနဲ့ဖောက်လိုက်တဲ့အုတ်ခဲဖြစ်သွားရင်သူ့ရဲ့စာရင်ပေါ့သွားတယ်ရှင်တုံးတော့ကကျန်းတော်လေအုတ်ခဲရှင်တုံးတော့ကပြော့ချောနေတော်လေအုတ်ခဲဖြစ်သွားရင်ကျန်းသွားမယ်ဒါဒီစန့်ကျင်ဖြစ်ပဲတဘာဝကိုပြောပြတယ်ဟုတ်ပြီနော်အဲ့ဒီပုံစံမျိုးရှိတဲ့အတွက်မာတာတွေ့ရင်လေပထဝီပဲစမ်းသပ်လို့ရတယ်ပြော့သွားရင်လည်းစမ်းသပ်လို့ရတယ်။ကြမ်းရင်လည်းစမ်းသပ်လို့ရတယ်။ချောရင်လည်းစမ်းသပ်လို့ရတယ်။လေးရင်လည်းစမ်းသပ်လို့ရတယ်။ပေါ့တာကိုလည်းစမ်းသပ်လို့ရတယ်ဟုတ်လား။ဒါကြောင့်အုတ်ခဲဒီလေးတော်လေဝါခွန်းဒီပေါ့တာလေ။ဒါကြောင့်အခုဒီတ िश ူးစာရွက်လေးဆိုရင်ပေါ့တယ်။အဲ့ဒီပေါ့တာလေးတွေ့နေတာလေပထဝီပဲ။ဒါစတာကြတော့သူ့တဲ့စာရင်လေးတယ်။ဒါလည်းပါပဲလေပထဝီပဲ။ဒါကိုစမ်းသပ်ကြည့်တဲ့အခါကြားလို့ရှိရင်ဒီရသည်သူသည်ချောလားကျန်းလားလို့ပြောရင်သူသည်ချောတယ်ဆိုရင်ဒီဒက်စတာကြတော့ကျန်းတယ်စသည်ဖြင့်ဒါ၄သည်ဘာကိုတွေ့တာပထဝီဆိုတဲ့သဘောကိုတွေ့ရင်ပထဝီဆိုတာတွေ့ထိစမ်းသပ်လို့ရတဲ့အတွက်ဖွတ်တတ်ပါလို့တုံးတယ်သဘောပေါက်ပြီနော်နောက်တစ်ချက်ကျမတို့ကရုပ်တရားတွေထဲမှာကျမတို့တေဇောဆိုတဲ့သဘာဝတေဇောဆိုတဲ့တဘာဒါရုပ်ပိုင်းဆိုင်အသေးစိတ်တွေမှာခုအကျဲမဲ့သင်ရတာတေဇောဆိုတဲ့တဘာဝသည်ပူရာတွေ့ရင်လဲတေဇောအဲ့ဒီအပူသည်စမ်းကျင်ဘက်ပြောင်းသွားရင်အေးသွားတယ်အေးတာတွေ့လဲတေဇောပူရာတွေ့လဲတေဇောအရာဝတ္ထုတစ်ခုကိုကန်ကြည့်လိုက်ရင်ပူသလားအေးသလားဆိုတာကိုစမ်းသပ်လို့မရဘူးလားဒါဆိုရင်ဒီမတ်ခွက်ကလေးကိုစမ်းသပ်ကြည့်ရင်အေးနေမယ်ဟုတ်တယ်လားဒါသည်အေးတယ်လို့စမ်းသပ်လို့ရလေအဲ့ဒါလဲပါလေဖွတ်တတ်ပါပဲအတွေ့အထိပဲတဘာဝဒါကြောင့်ကိုယ့်ရဲ့ခန္ဓာမှာလဲစမ်းကြည့်ရင်လက်ကိုကန်ကြည့်ရင်အေးလားနွေးလားစသဖြင့်လဲစမ်းသပ်လို့ရတယ်ဒါမှမဟုတ်ပူနေလောက်စမ်းသပ်လို့မရဘူးပူနာနဲ့အေးတယ်ကြားကြရင်နွေးတယ်လို့သုံးတာပေါ့ဒါကြရင်ဘာကိုစမ်းသပ်လို့ရတာလဲတေဇောကိုစမ်းသပ်လို့ရသွားတယ်ပြီးရင်လှုပ်ရှားနေတဲ့တဘာဝလုံရှားနေတဲ့သဘာဝဒီစမ်းကြည့်ပဲနဲ့တွေ့ရင်ထောက်ကန်သွားတဲ့သဘာဝဖြစ်သွားတယ်ထောက်ကန်ထားတယ်ဒီသဘာဝဒီဝါယောလို့တုံးတယ်ဝါယောလို့တုံးတယ်အခုဒီမှာကျမတို့မက်မက်ရက်နေတယ်ဒါဒီဝါယောပဲဟုတ်တယ်နော် ဟုတ်လားလက်လဲကြတယ်လက်လဲပြိုင်ပွဲတွေလုပ်ကြတယ်ဟုတ်တယ်လားဒါဆိုရင်ထောက်ထားတဲ့အချိန်ဒီအဝါယောပဲအားနဲ့တခါတွန်းတဲ့လေရှင်လဲကြသွားတာလေဝါယောခေါင်းရိပ်ခေါင်းခါနေတာလေဝါယောဗိုက်ထဲမှာလေးတွေဂရုဂရုသွားနေတာလေဝါယောပဲတခါလေးလေးတွေမသွားနိုင်ပဲဗိုက်ကြီးတောက်နေတာရောဒါကြောင့်ထောက်ကန်တဲ့သဘောလှုပ်ရှားတဲ့သဘောတည်လဲစမ်းသက်လို့ရသည်အဲ့ဒါဒီဝါယောဆိုပြီးတော့တွေ့ကြည့်စမ်းသက်လို့ရတော့ရုပ်တရားဒီ၃ပါးရှိတယ်အဲ့ဒါဒီပထဝီတေဇောဝါယောဆိုအတွေ့အထိဖွတ်တတ်ပါဒီဘယ်နှမျိုးရှိလဲ၃မျိုးရှိတယ်ဒါဟိုပဲကျမတို့ပထဝီဆိုတာလဲအတွေ့အထိဖွတ်တတ်ပါဆိုတာအတွေ့အထိပထဝီဆိုတာလဲတွေ့ထိလို့ရတယ်ဟလာတေဇောဆိုတာလေတွေ့ထီလို့ရတယ်ဝါယောဆိုတာလေတွေ့ထီလို့ရတယ်တွေ့ထီလို့ရတာကိုပါဠိလို့ဖွတ်တတ်ပါလို့သုံးတယ်ဒါဆိုရင်ဖွတ်တတ်ပါဆိုတာဒါကိုပြောတာအဲ့ဒီစကလုံးนี่အဲ့ဒီအစင်းအတန်အနဲ့အရာသာအတွေ့အထိကလွဲသွားလို့ရှိကြံတော့တိပွဲသဘောတရားအမျိုးမျိုးတွေကြာရင်အဲ့ဒီ၅ခုကလွဲရင်ကျန်နာမန်သမ ्या ကိုဘယ်ထဲထည့်လိုက်ဆိုတော့ဓမ္မတွေထည့်လိုက်ရတယ်ဓမ္မရဲထည့်လိုက်တော့ပါဠိတဘာဝနဲ့ပြောရင်ရူပနဲ့အာရမဏနဲ့ပေါင်းလိုက်တဲ့အခါကျရင်ရူပနဲ့အာရမဏမှာအပေါင်းလေးကိုဖြုတ်လိုက်မယ်ဆိုရင်ဒါကရေးချဖြစ်သွားရင်ရူပရဲ့အာရမဏရဲ့ပေါင်းလိုက်ရင်ဒီအာဒီရေးချဖြစ်သွားပါးဆောင်ဖြစ်တဲ့အတွက်ပါးဆောင်စကလုံးမှာရေးချကိုရေးရင်ရေးချရဲ့တဘာဝသည်ဒါကိုမောက်ချလို့သုံးတယ်ဒါကိုဝိုက်ချလို့သုံးတယ်ဒီစကလုံးတွေဒီဘာကိုကိုစားပြုလဲဆိုအာတရကိုကိုစားပြုတာအာရေးချအာလို့ပြောရင်အဆိုတဲ့စကလုံးကိုမရှိဘူးပါဠိမှာဒါပြီးမဟုတ်ဘူးဒါတရဆိုတော့ဒါရေးချအောင်ယူရတယ်ဒါပေမဲ့ရိုးရိုးစကလုံးတွေမှာဝိုက်ချနဲ့ရေးလို့ရဒါကိုဝိုက်ချလို့သုံးတယ်ဒါလည်းသိအောင်ဟိုမြန်မာစာပြန်သင်ရတယ်လို့တော့ဖြစ်တယ်ဒါကကြတော့မောက်ချလို့သုံးတယ်မောက်ချလို့သုံးရတဲ့စကလုံးဒီဟလာကျမတို့ကာကြီးမရှိဘူးကာကြီးကဝိုက်ချပဲသုံးတယ်ဒါပေမဲ့ခါကွေးခါကွေးရှိမယ်ဂါငယ်ရှိမယ်ငါရှိမယ်ဟုတ်လားကာကြီးခါကွေးဂါငယ်ကာကြီးငါတဲ့ဟာခါကွေးရဲ့ဂါငယ်ရဲ့ငါရဲ့နောက်တစ်ခါကျမတို့ဘာရှိမလဲဆိုရင်ပါဆောက်ရှိမယ်ဝါရှိမယ်ဟုတ်တယ်လားနောက်တန်သေးတယ် sorry ဓာတ်တွေလည်းရှိတယ်ဟုတ်လားဓာတ်တွေရဲ့ပါဆောက်ကဲဝိုက်ဒါတွေအကုန်လုံးဒီသူတို့ကိုရေးတိုင်းဘာနဲ့ရေးရလဲဆိုရင်မောက်ချနဲ့ဒါကိုဝိုက်ချနဲ့ရေးကြည့်ရင်စလိန်နဲ့သွတ်တူမယ်ဒါကိုဝိုက်ချနဲ့သွားရင်ဒါကိုလည်းဝိုက်ချနဲ့သွားရင်ကာကြီးနဲ့သွားဆင့်သွားမယ်ဟုတ်တယ်လားဟုတ်တယ်နော်ဒါအဆက်သွားရင်ကာကြီးနဲ့သွားဆင့်မယ်ဒါတွေကိုဝိုက်ချနဲ့ရေးကြည့်ပါးသောကိုဝိုက်ချနဲ့ရေးကြည့်ဝါကိုဝိုက်ချနဲ့ရေးကြည့်ဒါလို့မှားတဲ့တဘာဝရှိတဲ့အတွက်ဒါမြန်မာစာပဲကိုယ်ကမြန်မာလူမျိုးမြန်မာစာတွေမြန်မြဖတ်မှာဖတ်မှာဖြစ်တဲ့အတွက်ကြောင့်ဒါတွေကိုကျမတို့ကရေးတဲ့အခါတိုင်းမှာဗာရေးရလဲဆိုရင်မောက်ချနဲ့ရေးရတယ်။ဒါကြောင့်ဒီမှာရေးရင်သဘောပေါက်ပြီနော်။ဒါဆိုရင်အခုကျမတို့ကဒါလေးကသိအောင်သင်လိုက်တာဒါကိုအခုကျမတို့ကကြည့်လိုက်တဲ့အခါရူပနဲ့အာရမဏနဲ့ရေးမယ်ဆိုဒီမှာပါးဆောက်စလုံးဖြစ်သွားပြီပါးဆောက်စလုံးဖြစ်တဲ့အတွက်ကြောင့်သူ့ကိုရေးရင်ဘာနဲ့ရေးရမလဲမောက်ချနဲ့ရေးရမှာဖြစ်တဲ့အတွက်သူ့ကိုရေးလိုက်ရူပရမဏပါဠိရေးရူပရမဏတတနဲ့ရေးရင်လေတတဓာတ်တွေဖြစ်နေတဲ့အတွက်ကြောင့်သူ့ကိုရေးရင်မောက်ချနဲ့ရေးတတတာရမဏဟုတ်လားဒီရပါမလဲတတာရမဏဂန္ဓာနဲ့ရေးရင်ဂန်ဝိုက်ချပဲရေးတော့မယ်ဆိုဂန္ဓာရမဏရတ္တနဲ့ရေးလဲရိုးရိုးပဲဝိုက်ချပဲဆိုတော့ရတ္တာရမဏဖုထဘနဲ့ရေးရောဖုထဘရမဏဓမ္မနဲ့ရင်းရောဓမ္မာရမဏဆိုသတိထားကြည့်ဓမ္မမိတ်ဆွေများဒါကပါဠိအာရမဏနဲ့တွဲတာအာရမဏဆိုတာပါဠိမဟုတ်ဘူးလားပါဠိစကားလုံးဖြစ်တဲ့အတွက်ကြောင့်ရာကောက်တွေကိုရဒံဖတ်လိုက်တော့ရူပကလည်းပါဠိမဟုတ်ဘူးလားဒါကြောင့်ရူပအ อารมณะป้องไล่တော့รูปารมณะနှစ်ခုစလုံးမှာ RAM ဆိုတဲ့ RA ဆိုတဲ့စကလုံးပါรูปารมณะตัฏฐารมณะขันธารมณะอารมณะปิสโยติรูปารมณ์ฮะล่ะรูปายตนะสักขุวิญญาณธาตุยาดิโลสู่ไม่ท้าวล่ะだจังไอ้ญาติจะโลชิยะยาก้าวด้วยยรัตันแพรรูปายตนะยาปละตันเนี่ยตวาดิรูปาอารมณะดาမျိုးอ่ะกูดาปาลิดาใบเมอะคุจมารุอ่ะอารมณะสู่ราอายุติดตัวไปดังโกเมียนมาหมุปุไล่เตสู้ยินรูปะเนี่ยอายุเนี่ยปองมารูปะเนี่ยอายุดาอายุเนี่ยตัวมาอ๋ออารมณะสู่ราอายุอายุมันน่ะบา6บาဖြစ်တဲ့ด้วยจ้ารูปะเนี่ยอายุปองมั้ยสู้ดีรูปะกะปาลิอายุงาเมียนมาหมุปุตัวไปดาสู้ยินรูปะเนี่ยอายุปองไล่รูปะอาเลียดีมาลากัดไล่ได้เอตวยรูปารมตัตตารมกันดารมไม่สรอกรูปายุไม่ดูดีรูปะกะปาลีตันดีนอกกะจ้ะรอญิมาตันผัดเดだจังรูปายุยูยูเวสัวเดตะชั่วดีมาญิมาตันแท้ไล่ดอยูปายุตั้วเปลี่ยนมั้ยดาแลหมาดาวตะคปาลิโลเลยต่อจำเลยဆိုပြီးတော့รูปารมณ์ဆိုလဲမှားပြန်တယ်ဒါကြောင့်ရှေ့စကလုံးဒီပါဠိနောက်စကလုံးကမြန်မာမှုပြုထားတဲ့အတွေ့အတန်ကွဲရမယ်ဒါကြောင့်ဓမ္မမိတ်ဆွေတို့ကဒါကူလက်ဦးပဲလေလက်ဦးတင်နေတဲ့အချိန်မှာကျွန်မတို့ဘက်ကတဲ့ပေးသွားမှာအမားကြီးကိုနင်းမို့ဆိုသွားရင်တောက်လျှောက်လွဲတော့မှာဟုတ်ပြီเนาะဒါကြောင့်รูปายุตัตตายุกันดายุ
สาตายุโพธปายุ
ธรรมาดีมาแล้วยาดอกล่ะတွေ့တယ်ဒီมาကရတ္တရတ္တเนี่ยอายุปောင်းလိုက်တော့รัตตายุมั้ยกันดาเนี่ยอายุปောင်းလိုက်ရင
်
ခုนี่ဖတ်တာတော့กันดายุတိတ်แต่ล่ะပဲจม้าอปอก็นี่น้าถองเลยเสี่ยมาดอกคินซูหม่อซูยุฉะเลยค่ะกันดายุงဆိုတော့ဝိဆပ်ပေါက်တန်นี่အများကြီးပဲကြားတယ်ဟုတ်ပြီเนาะဒါကြောင့်รูปဆိုတာအစင်းตัตตะဆိုတာအတန်กันดาဆိုတာအနတ်กันดาမဟုတ်ဘူးกันดาကအနတ်အယတာကရတ္တဟဲ့လားအတွေ့အထိကဖုဒ္ဓပအဲ့ဒီအစင်းအတန်အနတ်အယတာအတွေ့အထိကလွင်းကြံနဲ့သိပွေသဘောတရားမှန်သည်များသည်ธรรมะได้แท้อ่ะရှင်းล่ะだจ้ะไอ้รูปสุดโตอสิ้นดีเตตตวาโดเยม้วยเหลียวยาอายุแม้หมอบพูล่ะだจ้ะเตตตวาโดเยม้วยเหลียวยาติอสิ้นโหแลม้วยเหลียวเรไอ้อสิ้นดีอสิ้นสู้ยินคุณน่ะပြောได้ปงตระณวัตถุฤแลป่ามั้ยอะยองฤแลป่ามั้ยだจ้ะอสิ้นดีตะคู่เรไม่หมอบဒါကြောင့်အစင်းမာမာလှတဲ့ကောင်းတာလေးလည်းရှိနိုင်တယ်အသင့်အတင့်လည်းရှိနိုင်တယ်စိုးဝါးတဲ့အစင်းတွေရောရှိတဲ့အတွက်အစင်းရဲ့နောက်မှာအမျိုးမျိုးထည့်လိုက်တော့အစင်းအမျိုးမျိုးသည်ရူပယုံမီဤဒါအတိတ်ပဲဖြစ်သွားရူပယုံဆိုတာဘာလဲအစင်းမဲလို့မပြောတတ္တဝါတို့ရဲ့မွေးလျော်စရာအာယုံနဲ့မပါဘူးလားဒါကြောင့်ရူပယုံဆိုသည်မှာအစင်းအမျိုးမျိုးဒါကြောင့်စာကြက်လိုက်ရင်အစေအမျိုးမျိုးသည်ရူပါယုံမိဤအတန်အမျိုးမျိုးသည
်သာယုံမိဤအနံ့မျိုးမျိုးသည်ခန္ဓာယုံမိ
ပြန်ဆို
အနံ့မျိုးမျိုးသည်ခန္ဓာယုံ
မိမှန်ပြီခုနကတန်ပါသေးတယ်ဂန်းဆိုရဲအတန်ပါလိုက်တယ်နော်ဂန်းဆိုရင်ပြစ်တာပဲနော်ဟုတ်လားပြောမယ်အနံ့ပြန်ပြောပြန်ဆိုမယ်အန
ံ့မျိုးမျိုးသည်ခန္ဓာယု
ံမှန်သွားပြီ
သာသာမျိုးမျိုးသည်ရတ္တာယုံမိဤသေတိမျိုးမျိုးသည်ဘုရားပါယုံမိဤကျန်သောကြီးဝဲဘောရမျိုးမျိုးသည်ဓမ္မာယုံမိဤ
ပြန်တစ်ခေါက်ဆိုပါဦး အာယုံဘယ်နှပါလဲအာယုံဘယ်နှပါအာယုံ6ပါအာယုံ6ပါကိုဆိုမယ်အဘိဓမ္မာပြောပြပါ
စေလိုမျိုးသည်ရူပယုံကြည်၏အတန်လိုမျိုးသည်သတ္တယုံကြည်၏အနံလိုမျိုးသည်ကံတာယုံကြည်၏ရာသာလိုမျိုးသည်ရာသာယုံကြည်၏အရေတိလိုမျိုးသည်ဘုရားပါယုံကြည်၏
ဒါကြောင့်စာမေးပွဲမှာစိတ်တွေးရဲ့မွေးလျော်ရာကျက်စားရာအာယုံဘယ်နှပါရှိပါသနည်းဆိုရင်အာယုံ6ပါရှိပါသည်အာယုံ6ပါတို့ကိုရေတွက်၍ပြပါဆိုရင်အဲ့ဒီအာယုံ6ပါရဲ့အာယုံ6ပါတို့အဓိပ္ပာယ်နဲ့တကွဖော်ပြပါဆိုရင်6ပါးသည်ရုပ်အာယုံလားနာမ်အာယုံလားရုပ်နာမ်အပြင်ခွဲပါလို့မေးလာတတ်တယ်။ဓဝရ6ပါးတော့လည်းဓဝရ6ပါးကိုရုပ်ဓဝရနာမ်ဓဝရခွဲရတယ်။ဟုတ်တယ်လား။အဲ့ဒီလိုခွဲတိုင်းခွဲတိုင်းမှာကျမတို့ကဘာကိုပြန်ကြည့်ရလဲဆိုတော့တရေကိုပြန်ရှာရတယ်။ဒါကြောင့်တရေကိုပြန်ရှာတဲ့အခါရူပယုံဆိုတာဒါအာယုံတော့မွေးလျော်ရ။ရူပယုံဆိုတာရုပ်လားနာမ်လားလို့ပြန်ကြည့်လို့ရှိရင်နဲ့ရုပ်ပေါင်းက28ပါးရှိတယ်။ရုပ်28ပါးတဲ့ကမှရူပယုံဆိုတဲ့ရုပ်ဆိုတာတိကျရှိပါတယ်ရုပ်နဲ့ဆက်ရှိပါတယ်မှာရူပယုံရုပ်ဒီဘယ်နှပါရှိလဲဆိုတော့တပါးဒါကြောင့်ရူပယုံရုပ်တပါးဒီဒါကအာယုံဆိုတာတရားအာယုံဆိုတာတရားဟုတ်ပြီနော်အာရမဏတင်ငါ့မှာတည်နေတဲ့အတွက်ကြောင့်အာယုံဆိုတာတရားပဲအာယုံတရားဘယ်နှပါ6ပါဒါကြောင့်အာယုံဆိုဒီမှာတရားအဲ့ဒီအာယုံဆိုတဲ့တရား6ပါးသည်ရုပ်တရားလားနံတရားလားလို့သိချင်းတရားရဲ့နောက်ွယ်ကအထယ်ကိုရှာတယ်နောက်ွယ်ကအထယ်ကိုဆိုရင်စိတ်လားစေတသိက်လားရုပ်လားနိဗ္ဗာန်လားဆိုတာပြန်ရှာတယ်ပညာလားစသည်ဖြင့်ပြန်ရှာတယ်အဲ့ဒီလိုရှာတဲ့ကအဘိဓမ္မထဆိုတဲ့အဘိဓမ္မာတရားရဲ့အ내အတိတ်ပဲကိုအဘိဓမ္မထတရားလို့မခေါ်လားအဘိဓမ္မထတရားဘယ်နှပါးရှိလဲ5ပါးရှိတယ်စိတ်စေတသိက်ရုပ်နိဗ္ဗာန်ပညာအဲ့ဒီတဲမှာပရမတ္ထဆိုတဲ့မဖောက်မပြန်အမြဲတမ်းမှန်ကန်တက်မှတ်တဲ့အ내သဘောက၄ခုရှိတယ်။အဲ့ဒီဟာကိုအထေကိုလို့ပြန်ရှာတယ်။ဒါဆိုရင်ရူပယုံဆိုတာတရား။သူ့ရဲ့နောက်ွယ်ကအထေကိုကိုတရေကိုလို့တုံးတယ်။တရားရဲ့အထေကိုကြီးကိုတရေကိုလို့တုံးတယ်။အဲ့ဒီတရေကိုကိုကျမတို့ကသွားပြီးတော့တရေကိုကိုကိုအဲ့ဒီကိုကိုမဟုတ်ဘူး။ဟုတ်ပြီနော်ကာယကိုဒါကြောင့်အထေကိုရေးရင်ဒါလိုရေးရမှာနားလဲလဲနော်တရေကိုနော်ဟိုလိုတချောင်းမြင်ဆိုကိုကိုဖြစ်မယ်နော်နားလဲပြီနော်တရားကိုကိုကိုမခေါ်ဘူးနော်ဒါဆိုရင်တရေမောင်လားတရေဦးလားတရေတော်လားတရေမလားမဟုတ်ဘူးနော်တရေရဲ့တရားရဲ့အထေကိုရှာလိုက်တော့ရူပယုံဆိုတဲ့စိတ်တို့ရဲ့မွေးလျော်ရာအစအမျိုးမျိုးဆိုတဲ့ရူပယုံဆိုတာတခြားမဟုတ်ဘူးတဲ့ရူပယုံယုတ်တပါးပဲတဲ့ယုတ်ဆိုတဲ့အတွက်ဒါယုတ်နဲ့ဆက်ရှိတဲ့ရယူနေတာတခါတဒါယုံလို့ပြောရင်လေတဲ့ယုတ်แท้မှပဲရှိတယ်ဟေးတဲ့အဲ့ဒါဒီလေတဒါယုံထိုက်တဲ့ယုတ်တရားဒီလေတပါးပဲရှိတယ်ဒါကြောင့်တဒါယုံယုတ်တပါးဆိုတဲ့အသံအမျိုးမျိုးသည်စိတ်တို့ရဲ့မွေးလျော်စရာကောင်းတဲ့အတွက်တဒ္ဒါယုံလို့ခေါ်တာသဘောပေါက်တယ်နော်အခုဒါကျမတို့ကအခု တရားဘက်ကနေပြန်ကြည့်လိုက်တဲ့အတွက်ဒီနေရာမှာတခါဂန္ဓာယုံဆိုတာဘာမှမဟုတ်ဘူးတဲ့အနတ်အမျိုးမျိုးဆိုတဲ့ဂန္ဓာယုံရုပ်သည်ယုံ28ပါးဒါရုပ်တွေပြောတာဒါတွေသည်ရုပ်လားနာမ်လားဆိုတာသတိထားတာအဲ့ဒီရုပ်လို့ပြောတဲ့အတွက်ကြောင့်ရုပ်တရားလားနာမ်တရားလားဆိုတာတရားကိုကြည့်ကြည့်ပြီးပြန်သွားမှာဆိုအခုကျမတို့ကရုပ်ကသင်ထားတယ်ရုပ်ကဘယ်နှစ်ပါးရှိတယ်လို့သင်ထားတယ်ဒါလောက်ကတော့သင်ထားတယ်ရုပ်ပိုင်းမရောက်သေးတော့ယုံ28အသေးစိတ်မသိသေးဘူးကိုလောလောဆယ်ရုပ်ရဲ့အရေအတွက်တည်း28ရှိတယ်လောက်တော့ကျမတို့တက်တယ်ဟုတ်တယ်လားစိတ်ကဘယ်လောက်ရှိ121စေတသိက်ကရုပ်ကနိဗ္ဗာန်ကပညာကအဲတော်တယ်အဲ့ဒီလိုသိရမှာဟုတ်တယ်နော်ရုပ်28ပါးတည်းကကိုကရှာတာတခါရတ္တယုံလို့ပြောလိုက်ရေနဲ့ဘာကိုကြည့်ရရတ္တယုံဆိုတဲ့ရုပ်တရားတည်းတပါးပဲတဲ့နောက်ဆိုရင်အစင်းမျိုးမျိုးဆိုတာမြင်လို့ရတာလေပေါ့အတန်မျိုးမျိုးဆိုတဲ့အတွက်ကြောင့်အတန်မျိုးမျိုးထဲမှာဟလာနားထောင်လို့ကောင်းတဲ့အတန်တားရတဲ့အတန်စူတဲ့အတန်ငိုးတဲ့ရေတန်အကုန်ပါမလားမပါဘူးလားအနံ့မျိုးမျိုးလို့ဆိုကြမွေးတဲ့နံ့ပါမယ်နံတဲ့နံ့လာမယ်ပုတ်ဆော်နံ့နေလဲပါမယ်အကုန်ပါမှာပေါ့စပယ်ဘက်နံ့နှင်းစီဘက်နံ့ကွဲဥမှာပဲဟုတ်တယ်လားကော်ဖီနံ့အနံ့ရထားတယ်ကော်ဖီနံ့အစသည်ဖြင့်လက်ဖက်ရည်နံ့လက်ဖက်ရည်မဟုတ်ဒီနေ့ကော်ဖီဟုတ်တယ်နော်အနံ့ကျမရလာတယ်ဆိုတော့အနံ့အမျိုးမျိုးပဲဟုတ်တယ်လားတခါအရသာအမျိုးမျိုးဆိုလို့ရှိရင်ချိုးချင်းငန်ဆက်ဖန်ခါတဲ့အရသာ6ပါးရှိချိုးချင်းငန်ဆက်ဖန်ခါအရသာ6ပါးထဲမှာမှကောင်းတဲ့အရသာဆိုးတဲ့အရသာဟာလားစသည်ဖြင့်ရှိလားမရှိဘူးလားအဲ့ဒါဒီအရသာအမျိုးမျိုးတွေရတ္တယုံရုပ်တစ်ပါးဖုတ္တဘာယုံဆိုတဲ့အတွေ့အထိကိုပြောရင်နော်တဲ့ဖုတ္တဘာယုံဆိုတာဒီပထဝီဆိုတဲ့ဖုတ္တဘာယုံတေဇောဆိုတဲ့ဖုဒ္ဓဘာယုံဝါယောဆိုတဲ့ဖုဒ္ဓဘာယုံဆိုပြီးတော့ဖုဒ္ဓဘာအာယုံယုတ်ဖုဒ္ဓဘာယုံယုတ်ဒီဘယ်နှပါးရှိလဲဆိုတော့3ပါးရှိမယ်ဟုတ်လားချင်းဒါဆိုရင်အခုအထိကရူပယုံကနေဖုဒ္ဓဘာယုံအထိယူလိုက်လို့ရှင်ယုတ်28ပါးတည်းကဘယ်နှပါးရှိသွားလဲ9ပါးအဲ့ဒီ9ပါးကိုအာယုံယုတ်9ပါးလို့မှတ်အဲ့ဒါရုပ်ပိုင်းကြရင်လည်းသင်ရမယ်အဲ့ဒါကိုအာယုံယုတ်လို့တုံးတယ်အာယုံယုတ်ဘယ်နှပါးခုနှစ်ပါးအာယုံယုတ်ခုနှစ်ပါးအဲ့ဒီအာယုံယုတ်ကိုတနည်းအားဖြင့်အာယုံဆိုတာစိတ်တွေရဲ့ကြစားရာအာယုံဟုတ်တယ်လားစိတ်တို့ရဲ့ကြစားရာအာယုံဖြစ်တဲ့အတွက်ကြောင့်စိတ်တွေရဲ့ကြစားရာကိုယ်လေအာယုံလို့သုံးတယ်လို့နောက်တနည်းသုံးလို့ရှိရင်ကျမတို့နွားတို့ဘာတို့ရဲ့တွားပြီးတော့စားတဲ့စကြက်ကြီးတွေကိုပါဠိလိုဂောစရလို့သုံးတယ်ဂောစရကြက်စားရနွားစကြက်ဟာလားနွားတွေရဲ့စကြက်ကိုဂောစရလို့သုံးတဲ့အတွေ့စိတ်တွေရဲ့စိတ်ဆိုတာအခုစာလုံးလုံးတွေတက်တာစိတ်ပဲပဲမဟုတ်ဘူးเนาะအဲ့ဒီကျမတို့ရဲ့သိစိတ်တွေရဲ့ကြက်စားရအာယုံကိုလေနောက်တနည်းမြန်ပါဠိလိုလေးပြောလိုက်ဂောစရာဒါပါလေဒါပါလေပါဠိပါဠိဒါပါလေမြန်မာဒါပါလေရုပ်ရုပ်ဆိုတာမြန်မာဒါဆိုရင်ဒါကပါဠိဖြစ်တဲ့အတွက်ဂောစရာဆိုတာပါဠိမြန်မာလိုပြောရင်အာယုံနဲ့အတူတူပဲဂောစရရဲ့အာရမဏရဲ့အတူတူပဲဟုတ်ပြီနော်ဒါဆိုရင်ဂောစရဆိုတဲ့အာယုံယုတ်ဖြစ်တဲ့အတွက်ဒါကိုကျမတို့ကပါဠိလိုတနည်းပြောလိုက်ရင်ဂောစရယုတ်ဒါကိုဂောစရယုတ်လို့မသုံးဂောစရယုတ်ဘယ်နှပါအဲ့ဒီယုတ်နဲ့ဆက်နဲ့ကယုတ်ကဘယ်လောက်ရှိလဲ28ပါးရှိတယ်28ပါးတည်းကမှကောစရာယုတ်ဆိုတဲ့အာယုံယုတ်ဒီဘယ်နှပါအဲ့ဒီခုနှစ်ပါးကိုအာယုံဖွဲ့ရင်ရူပယုံယုတ်တစ်ပါးဒီရူပယုတ်တတ္ထာယုံယုတ်တစ်ပါးဒီတတ္ထာယုတ်ဂန္ဓာယုံယုတ်တစ်ပါးဒီဂန္ဓာယုတ်ရတ္တာယုံယုတ်တစ်ပါးဒီရတ္တာပထဝီတေဇောဝါယုတ်ဆိုအပ်သောဖုဒ္ဓဘာယုံယုတ်3ပါးဒီဖုဒ္ဓပါယုံဆိုရင်ယုံ28ပါးတည်းက9ပါးတိတိသည်ဟဲ့လားခုယုံ28ပါးတည်းက9ပါးတိတိသည်အာယုံ6ပါးထဲမှာဘယ်လောက်ဖြစ်သွားလဲ5ခုအဲ့ဒါပင်စာယုံလို့တုံးဟုတ်လားဒါကြောင့်ပင်စာယုံထဲမှာပါသောတရားသည် ကောစရယခုနှစ်ပါးဆိုတဲ့အတွက်ကြောင့်ရူပယုံတတ္ထာယုံခန္ဓာယုံရတ္တယုံဖုတ္တပါယုံဆိုတဲ့အဲ့ဒီ၅ပါးသည်ယုတ်တတ္တအာယုံလို့မှန်ဟုတ်လားယုတ်တတ္တအာယုံဘယ်နှပါး၅ပါးဆိုဓမ္မယုံပဲကြံတော့ဓမ္မယုံနောက်တစ်ချိန်မှသင်မယ်ဟုတ်ပြီနော်အခုလောလောဆယ်တော့မုတ်စားချဆိုဓမ္မယုံနောက်မှသွားမယ်နော်ကဲဒါဆိုရင်အရင်ဆုံးနှုတ်ဆက်လိုက်ပါမယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေကိုစိတ်နှင်ပြချမ်းမှချမ်းသာကြပါစေတက်ရှိချမ်းမှစွာဖြင့်တော်ကောင်းတရားများစတဲ့တပူပွားတူအားထုတ်ခြင်း